Welcome to the Voice of America in Burmese.
Minglam ne kima sha. Washington Bureau of American Tangani, Natana City, February La Guye, Ingani Manekin season ago, Yamasan Rajiman at Chanaigani Kunaiti, Lino Mita Nasili Lisa Nangasiti, Lana Mita Tia Goze Rugani, Tayet, Tolan Pedo Maba, Jamaga Kimutaba. Yamanangama, Sitakani, Anatin Ochogara, Shea Shila Babi, Yango Nibi Roga Sabi, Tanangalon Tangane, Luruga, Siana, Taimugo, Kanguani Jadalo, Kula Tamagane, Nangangagale, Lemakanjababu, Yamanangan Siana, Taimune Patepi, Bojo Muji Meonanga, Rikaupe, Mematama Mugo, Pishamape, Lulu Piovari, Tanepatepi, Yamanangan Sayan Tamaji Hong, Derek Michagayo, Palumia Madale.
I doubt it's going to be convincing. I mean, he's trying to convey sort of business as usual, that there's really nothing to see here, so
အပြည့်အစုံကိုသတင်းတွေပြီးမှကြားကြမှာပါ။ဒါပြင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာအထူးအစည်းအဝေးတစ်ချက်ကျင်းပဖို့အတွက်တောင်းဆိုနေတယ်ဆိုတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဒီမနက်ခင်းအတွက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်မြတ တနင်္လာနေ့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေအပြီးမှာတော့အာနာသိန်းအဖွဲ့ကရန်ကုန်နဲ့မန္တလေးမြို့နယ်တချို့မှာည၈နာရီကနေမနက်၄နာရီအတွင်းညမထွက်ရအမိန့်ထုတ်ပါတယ်။အစိုးရဝန်ထမ်းတွေပါပါတဲ့အထွေထွေသပိတ်ကြီးစတဲ့တနင်္လာနေ့ကနိုင်ငံတဝန်းလုံးမှာလူပေါင်းသိန်းချီလမ်းပေါ်ထွက်ဆန္ဒပြခဲ့တာပါ။အုတ်ချုပ်ရေးရုပ်ဆိုင်ရာမြို့တော်နေပြည်တော်ကဆန္ဒပြပွဲမှာတော့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမိသက်ပိုက်နဲ့ထိုးပြီးလူစုခွဲဖို့ကြိုးစားခဲ့တာမှာတချို့ဒဏ်ရာရပါတယ်။မန္တလေးမှာတော့ဖုံတော်ကြီးတချို့လဲဆန္ဒပြရမှာပါဝင်ခဲ့ကြပါတယ်။အာဏာသိမ်းအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ရုပ်တံကနေမင်ကွန်းပြောတာမှာတော့လူမှုဆန္ဒပြပွဲတွေအကြောင်းထက်မပြောပါဘူး။မလွဲသာမချောင်းသာအာဏာယူထားရတဲ့အကြောင်းနဲ့ရွေးကောက်ပွဲသစ်ကျင်းပပြီးအစိုးရသစ်ကိုအာဏာအပ်မယ်အကြောင်းပြောပြီးမဲ့ရွေးကောက်ပွဲဘယ်အချိန်လုပ်မလဲဆိုတာကိုတော့မပြောပါဘူး။တနိုင်ငံလုံးပါဝင်လာတဲ့ဆန္ဒပြပွဲတွေမှာစစ်အာဏာသိမ်းအဖွဲ့ကအကြမ်းဖက်လာမဲ့အရေးစိုးရိမ်ချက်နဲ့ဆန္ဒပြကြသူတွေသတိရှိကြဖို့ဒီမိုကရက်တစ်အင်အားစုများအဖြစ်ပြည်တွင်းအဖွဲ့ပေါင်း109ခုကစုပေါင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။စစ်တပ်ကဖန်ထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့ပန်ကြားခဲ့ပေမဲ့စစ်တပ်ကငြင်းဆန်ခဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကဖေဖော်ဝါရီလ၈ရက်နေ့တနင်္လာနေ့မှာပြောပါတယ်ဆန္ဒပြမြန်မာပြည်သူတွေနဲ့အမေရိကန်ကအတူရက်တည်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်
Shortly after the events of February 1st,
အမေရိကန်ပြည်ထောင်စုကဆန္ဒပြမြန်မာပြည်သူတွေနဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းတနင်္လာနေ့မှာပဲပြောဆိုပါတယ်မြန်မာစစ်တပ်အာဏာသိမ်းတဲ့အပေါ်တရုတ်ဘက်ကပွန့်ပွန့်လင်းလင်းမဆန့်ကျင်တာကိုအမေရိကန်ဘက်ကစိုးရိမ်နေလို့အင်ဗျူရောပြောခွင့်ရကလည်းပြောဆိုပါတယ
် We are concerned about China's absence from the
တရုတ်ဘက်ကပြောဆိုဖို့ပြက်ကွက်နေပြီးခိုင်ခိုင်မာမာပြောဆိုရပ်တည်မှုမရှိတဲ့အပေါ်မှာစိုးရိမ်ကြောင်းဖေဖော်ဝါရီလ၈ရက်နေ့တနင်္လာနေ့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရဂျန်ဆာကီပြောဆိုခဲ့တာပါမြန်မာစစ်တပ်ဖက်ကရပ်သားနိုင်ငံရေးခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူလိုက်တာကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကသတ်မှတ်ကြေညာပြီးစစ်တပ်အာဏာဆွန့်ဖို့ပြောဆိုထားပါတယ်မြန်မာစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးအမေရိကန်အမျိုးသားလုံခြုံရေးအဖွဲ့ဘက်ကအမေရိကန်ရဲ့မိဖက်တွေမဟာမိတ်တွေနဲ့ဆက်သွယ်ဆောင်ရွက်နေပြီးဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုသုံးသပ်ဆောင်ရွက်နေကြောင်းလဲအင်ဗျူရောပြောခွင့်ရကပြောပါတယ်။ဆီယနာဒိမ့်မှုကိုတတိယမြောက်နေ့အဖြစ်တနင်္လာနေ့မှာမြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေနောက်ပိုင်းငြင်းချမ်းစွာလူမှုဆန္ဒပြပွဲတွေကိုတက်ရောက်ထိခိုက်စေနိုင်မဲ့အမိန့်ညွှန်ကြားချက်တွေကိုလဲအာဏာသိမ်းအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ မြန်မာနိုင်ငံမှာဆင်အာနာသိမ့်မှုကိုရုတ်သိမ်းနိုင်မဲ့အခြေအနေမျိုးဖန်တီးနိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကြိုးပမ်းနေတဲ့အကြောင်းပြောခွင့်ရစတီဗင်ဒူဂျေရစ်ကတင်းနှင်းလာတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
And I can tell you that the Secretary General continues to follow the situation.
မြန်မာနိုင်ငံမှာဆီယနာတင်းတာကိုရုတ်သိမ်းနိုင်ရေးအခြေအနေမျိုးဖန်တီးဖို့ဒေတာရင်းခေါင်းဆောင်တွေအပါအဝင်နိုင်ငံတကာကအရေးပါသူတွေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရောအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကပါဆက်သွယ်ဆောင်ရွက်နေတယ်လို့ပြောခွင့်ရကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ရှာနာဘာဂနာကပြီးခဲ့တဲ့ရက်ပိုင်းအတွင်းအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြောင်းအခြေအနေတွေတည်တည်ငြိမ်ငြိမ်ဖြစ်အောင်ပံ့ပိုးပေးဖို့လက်ခံနိုင်ဖို့အခြေအနေမျိုးမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားဖို့ပြင်ဆင်ထားကြောင်းလည်းသတင်းစာရှင်းလင်းခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကဆင်အာနာသိန်းအဖွဲ့နဲ့လည်းအွန်လိုင်းကတဆင့်ဆွေးနွေးထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဖေဖော်ဝါရီလ2ရက်နေ့မြန်မာရေးဆွေးနွေးမှုရဲ့ဖြစ်ထွန်းမှုအရှိန်ကိုဆက်ပြီးတော့ထိန်းထားနိုင်ရေးဒီအပိုင်းကျင့်ပါမယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှထပ်ပြီးတော့ဆွေးနွေးကြမယ်ကိစ္စကိုလည်းအတွင်းရေးမှူးချုပ်ဂူတာရက်စ်ကကြိုးဆိုထားပါတယ်။မြန်မာလူထုရဲ့အကျိုးစီးပွားစံတားနဲ့အညီဆွေးနွေးအပြေရှာနိုင်ရေးဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးဖန်ခံထားရသူတွေချက်ချင်းပြန်လွှတ်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်ပြီးဆွေးနွေးမယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဘက်ကထုတ်ပြန်ထားပါတယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာကိုတုံ့ပြန်ရေးကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအထူးအစည်းအဝေးခေါ်ယူဖို့ဗြိတိန်နဲ့ဥရောပသမဂ္ဂ EU ကပန်ကြားလိုက်ပါတယ်
။ The United Kingdom would like to inform all colleagues that together
မြန်မာနိုင်ငံရေးပြဿနာရဲ့လူ့အခွင့်အရေးအပေါ်ရိုက်ခတ်မှုတွေနဲ့ပတ်သက်ပြီးအထူးအစည်းအဝေးခေါ်ယူဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ထံမှဗြိတိန်ကဥရောပသမဂ္ဂနဲ့အတူတင်သွင်းထားကြောင်းဆွစ်ဇာလန်နိုင်ငံဂျီနီဗာအခြေဆိုင်ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဂျူလီယန်ဘရိတ်ဝိတ်ကကောင်စီရဲ့အဖွဲ့အစည်းများဆိုင်ရာဆွေးနွေးပွဲမှာပြောပါတယ်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေချမှတ်ကျင့်သုံးမှုဒီမိုကရေစီနှီးကြရွေးကောက်ခံထားရတဲ့နိုင်ငံရေးသမားတွေနဲ့အရက်ဖက်အဖွဲ့အစည်းကပုံကိုယ်တွေကိုစစ်တပ်ကအာဏာရှင်ဆန်းဆန်းဖမ်းဆီးတာဟာဆိုရင်နိုင်ငံတွင်းလူ့အခွင့်အရေးစုပ်ယုပ်မှုကြီးဖြစ်ပြီးဒီအချက်ကိုကင်တွယ်ဖို့အထူးအစည်းအဝေးတောင်းဆိုရတာဖြစ်တယ်လို့ဗြိတိန်သံအမတ်ကြီးကပြောပါတယ်မြန်မာစစ်ကောင်းဆောင်တွေအနေနဲ့ဖန်ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကဖေဖော်ဝါရီလ၈ရက်တနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ
် Questi giorni il mio pensiero va in modo particolare al popolo del Myanmar al quale esprimo il mio affetto e la mia vicinanza
မြန်မာပြည်သူတွေကိုသူချစ်ခင်မေတ္တာထားရှိကြောင်းနဲ့ဒီအပိုင်းတွေအတွင်းမြန်မာပြည်သူတွေနဲ့ထပ်တူရှိနေတဲ့အကြောင်းပုပ်ယဟန်မင်းကြီးကမိန့်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းစစ်အာဏာသိမ်းလိုက်တာကြောင့်နိုင်ငံရဲ့ဒီမိုကရေစီဥတီလျှောက်လှမ်းနေတဲ့အချက်ကိုစိုးစိုးရွားရွားအဟံအတာဖြစ်ရသလိုပဲနိုင်ငံရေးခေါင်းဆောင်တွေကလည်းဖန်စီချုံနှောင်တဲ့အခြေအနေဖြစ်နေရကြောင်းနိုင်ငံရဲ့ကောင်းကျိုးကိုရည်ရွယ်ပြီးစစ်မှန်တဲ့ဆွေးနွေးလိုစိတ်ကိုပြသတဲ့အနေနဲ့ဖန်ထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့မျှော်လင့်ကြောင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကမိန့်ကြားခဲ့တာပါနိုင်ငံပေါင်း180ကျော်ကတန်တမန်တွေကိုမိန့်ကြားတဲ့နှစ်ပတ်လည်မိန့်ခွန်းမှာပိုယဟန်မင်းကြီးကမြမအရေးကိုထည့်သွင်းမိန့်ကြားတာဖြစ်ပါတယ
်ဗီအိုအီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ58kilohertz 9805နဲ့ဒိုင်နိုမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကအင်္ဂါနေ့မနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါ American သမ္မတဟောင်း Donald Trump အားတရားစွဲဆိုကြားနာမှုကိုအထက်လွှတ်တော်မှအင်္ဂါနေ့မှာစတင်ပါမယ် 2020ရွေးကောက်ပွဲမှာထရမ့်ကိုအနိုင်ရခဲ့တဲ့ဒီမိုကရက်ဂျိုးဘိုက်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုလွတ်တော်မှာအတည်ပြုဖို့ဆောင်ရွက်နေချိန်မှာပဲလွတ်တော်အမတ်တွေနဲ့ထိတိုက်တွေ့ရင်သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဟာဆိုရင်စူပူအောင်ကြောင်းမှုဖြစ်အောင်လွှတ်ဆော်ခဲ့တာလို့သမရဟောင်းထရမ့်ကိုဆွတ်ဆွဲထားတာပါထရမ့်ကိုထောက်ခံသူတွေကအာနာဘိုင်ဒန်ကိုထိုးပေါက်ကျော်ဖြတ်ပြီးလွတ်တော်တွေကိုဝင်ရောက်ခဲ့ကြတဲ့ဆန္ဒပြပွဲဟာဝရုံးသုံးကားအခြေအနေကိုပြောင်းလဲခဲ့ပါတယ်ဆန္ဒပြသူတွေကလွှတ်တော်တကားတွေဗရင်ပေါက်တွေကိုဖျက်ဆီးပြီးလွှတ်တော်ရုံးခန်းအချို့အတွင်းကိုဝင်ရောက်ရှာဖွေခိုးယူခဲ့ကြသလိုရဲတပ်ဖွဲ့ဝင်တွေနဲ့လည်းကိုတိလက်ရောက်ထိတိုက်တွေ့ခဲ့ပါတယ်။ဒီဖြစ်ရက်အတွင်းလွှတ်တော်ရဲတပ်ဖွဲ့ဝင်တူအပါအဝင်လူ9ဦးသေဆုံးခဲ့ရတာပါ။လွှတ်တော်ရဲတပ်ဖွဲ့ဝင်တူသေဆုံးရမှုကတော့လူသတ်မှုအဖြစ်စုံစမ်းစစ်ဆေးနေပြီးဂတိကယုံမှာပါဝင်သူ2ဦးကိုတော့ရဲတပ်ဖွဲ့ဝင်တွေကပစ်သတ်ခဲ့တာပါ။ Republican လွှတ်တော်အမတ်50 Democrat လွှတ်တော်အမတ်50ပါဝင်တဲ့လက်ရှိအထက်လွှတ်တော်အမတ်အများပြားကတော့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်လွှတ်တော်ဝင်ရောက်ဆင်းနမှုအတွင်းဘေးကင်းရေးအတွက်ပြေးလွှားရှောင်ရှားခဲ့ရသူတွေပါဒါကြောင့်အခုသမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုကြားနာမှုမှာထူးထူးခြားခြားယက်တိချက်တွေရှိနေပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်အရေးယူနိုင်ရေးအတွက်ကတော့အထက်လွှတ်တော်အမတ်တွေရဲ့၃ပုံ၂ပုံရဲ့ထောက်ခံမှုတွေလိုအပ်နေတာကြောင့်ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံး50ဦးအပြင်ရီပက်ဘလီကန်လွှတ်တော်အမတ်18ဦးရဲ့ထောက်ခံမှုလိုအပ်ပါတယ်ဒါကြောင့်အရင်ပထမဆုံးလွှတ်တော်မှာတရားစွဲဆိုခံရစဉ်ကလို့သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့တရည်တည်လွတ်မြောက်ဖို့တည်ကြတဲ့လောက်ရှိပါတယ်။အထက်လွှတ်တော်စစ်ဆေးကြားနာမှုမှာဘယ်လိုရလဒ်မျိုးထွက်လာပါစေထရမ့်အနေနဲ့ကတော့ရာစုနှစ်နှစ်ခုကျော်ကြာအမေရိကန်သမိုင်းမှာလွှတ်တော်ကနှစ်ကြိမ်တရားစွဲခံရတဲ့တဦးတည်းသောသမ္မတအဖြစ်ရပ်တည်နေပါတယ်။လူခွင့်ရေးကောင်စီမှလေးလာသူအဖြစ်ပြန်လည်ပါဝင်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတင်းလာနေမှာပြောကြားပါတယ်။ဒီမိုကရေစီလူခွင့်ရေးနဲ့တာဝန်ညီမျှမှုတွေကိုဗဟိုပြုတဲ့ဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒအစိတ်ပိုင်းတည်းဖြစ်တယ်လို့လည်းဘလင်ကန်ကပြောပါတယ်။အမေရိကန်ပြည်တော်စုဟာအရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာပြည်ဝင်ပြောင်းလဲမှုတွေလိုအပ်တယ်ဆိုပြီးတော့လူခွင့်ရေးကောင်စီကကြောက်ခိုင်းခဲ့ပါတယ်။ဘလင်ကန်ကအလားတူစိုးရိမ်မှုတွေကိုပြောကြားခဲ့ပြီးနှုတ်ထွက်လိုက်မဲ့အစားအပြောင်းလဲတွေဖြစ်ဖို့အတွက်အားပေးလှုံ့ဆော်တဲ့နယ်လို့အခုလိုပြောပါတယ်။လုတ်ပတ်ငင်းအာဏာကိုအမျက်ထုတ်နေကြတိုင်းပြည်တွေကြောင့်အမေရိကန်ပြည်တော်စုဦးဆောင်မှုကိုလစ်ဟာသွားစေမဲ့အစားကောင်စီရဲ့အာဏာချက်တွေကိုထုတ်ဖော်ပြောဆိုပြီးတော့လုတ်ပတ်ငင်းတွေကိုပြန်လည်အာမခံစေတာမျိုးတွေနဲ့အမေရိကန်ပြည်တော်စုဟာသူ့ရဲ့တန်တမန်ဦးဆောင်မှုအပြည့်အဝကိုအသုံးချဖို့အတွက်စပွဲဝဲမှာပြန်လည်ရောက်ရှိရမှာဖြစ်ပါတယ်လို့ဘလင်ကန်ကပြောသွားတာပါ။ညညာချက်တွေထွက်ပေါ်လာပြီးတဲ့နောက်ရှေ့လျှောက်အမေရိကန်ပြည်တော်စုအနေနဲ့မဲပေးခွင့်မရှိတဲ့လေးလာသူအဆင့်ထက်ပို့ပြီးတော့အဖွဲ့ဝင်နိုင်ငံတွေအဖြစ်ကိုမြှင့်တင်သွားမယ်လို့အမေရိကန်အင်အားရှိတွေကပြောပါတယ်။ Indo-US ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုရဲ့အစိတ်အပိုင်းတစ်ရပ်အဖြစ် Youth ABS 2021လို့အမည်ရတဲ့စစ်တီ900ခန့်ပါဝင်တဲ့အိန္ဒိယအမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုတစ်ခုကိုအင်ဒီယားနောက်ဘက်ရက်ဂျစ်စတန်ပြည်နယ်ထဲမှာပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့လတည်းမှာအာဏာရရှိလာတဲ့သမ္မတဂျိုးဘိုက်ဒန်လက်ထက်အတွင်းပထမအဦးဆုံးနှစ်နိုင်ငံစစ်ရေးလေ့ကျင့်မှုလည်းဖြစ်ပါတယ်။လေ့ကျင့်ရေးတပ်ရဲ့လူထုဆက်သွယ်ရေးအရာရှိဘိုမူးစပင်ဆာဂါရီဆန်ကတော့အခုလိုပြောပါတယ
်။ We look forward to learning many great things from our partners in the Indian Army as well as
ကျွန်တော်တို့မိဖက်တွေစီကအရေးပါတဲ့အချက်လက်တွေကိုလေ့လာအောင်မှာဖြစ်တယ်လို့အမြင်သဘောရတဲ့အတွေ့အကြုံတွေကိုလည်းမျှဝေနိုင်မယ်လို့မျှော်မှန်းထားပါတယ်။ဒီလိုလှုပ်ဆောင်ချက်တွေကြောင့်စစ်ကြောင်းနဲ့ကြာကျွန်တော်တို့ရဲ့မိဖက်ဖြစ်အထူးတကားစေလေးခြင်းမှုကိုခိုင်မာစေမှာဖြစ်ပြီးတော့နောင်နှစ်ပေါင်းများစွာပို့ပြီးတော့မိစေကောင်မိဖက်ကောင်အဖြစ်အထူးတကားရှိနေမယ်လို့မျှော်လင့်ပါတယ်လို့ပြောဆိုသွားပါတယ်။ Youth ABS စေလေးခြင်းမှုမှာနှစ်ပတ်စတဲ့တို့အကြားစေလေးခြင်းမှုရင်ကျင်းမှုဖလှယ်ရေးနဲ့ပူးတွဲတက်ခတ်ရေးအစီအစဉ်တွေပါဝင်ပါတယ်။စေလေးခြင်းမှုအတွင်းနှစ်ပတ်စတဲ့တွေဟာတင့်ငါးတွေနဲ့လက်နက်တွေကိုလည်းပြသသွားမှာဖြစ်ပြီးတော့ပူးတွဲစေလေးခြင်းမှုကိုဖေဖော်ဝါရီလ10ရက်ကနေ21ရက်နေ့ထိပြုလုပ်သွားမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအသက်အရွယ်ကြီးတဲ့ဆေးဝါးနှံတွေကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနေပြီဖြစ်ပါတယ်။ကဲရောက်ကဘေးကျောက်နေတဲ့အရှေ့တောင်အရှနိုင်ငံတွေမှာအသက်ကြီးသူတွေကိုဦးစားပေးထိုးသင့်မထိုးသင့်မသိမချဖြစ်ပြီးတဲ့နောက်မှာအခုလိုအင်ဒိုနီးရှားနိုင်ငံမှာစတင်ထိုးနိုင်ခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းဌာနကရရှိတဲ့သတင်းအရအင်ဒိုအစားအသောက်နဲ့ဆေးဝါးဌာန BPOM ကနေပြီးတော့COVID-19 အရေးပေါ်အနေအထားတွေကိုထက်တွက်ပြီးကာကွယ်ဆေးထိရောက်မှုအချက်အလက်တွေမပြည့်စုံသေးပေမဲ့လည်းအသက်ကြီးသူတွေကိုတရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးထိုးပေးမယ်လို့ဆိုပါတယ်။အင်ဒိုနီးရှားဟာသူ့ရဲ့ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုအသက်18နှစ်နဲ့59နှစ်အကြားရှိတဲ့ဆေးဝါးနှံတွေကိုပဲထိုးနှံဖို့ဇန်နဝါရီလထဲမှာစတင်ခဲ့တာဖြစ်ပါတယ်။ဂျကာတာကျန်းမာရေးဌာနမှာပထမအကြိမ်ကာကွယ်ဆေးထိုးပြီးနောက်အသက်83နှစ်အရွယ်ကလေးထုခုဆရာဝန်ကြီး VS Rodendon ကတော့အခုလိုပြောသွားပါတယ်။
kemarin itu memang ada suatu pengumuman enggak boleh
ya. Jadi yoga cup B ga ja ni da mho be tet ni da mho. Ka kwe se thu pi da ne chano ro ni sin bwa ri begin bi lo myo lin ma lo so ba de. COVID-19 ka kwe se de myo phit de AstraZeneca sia a twin pyaung coronavirus de twet ti yaung mu ne ni da chao ထိရောက်မှုပိုရှိအောင်လှုပ်ဆောင်ဖို့လိုနေသေးတယ်ဆိုတဲ့ပြောကြားချက်တွေကိုမေးမိအောင်ဗြိတိသျှမရေးတာဝန်ရှိသူတွေကတိုင်းနာတွေမှာပြောကြားခဲ့ကြပါတယ်ဒီတော့တွင်တောင်အာဖရိကမှာ AstraZeneca ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုရပ်ဆိုင်လိုက်ပါပြီ With Veterans နဲ့ Oxford တက္ကသိုလ်တို့ကသုတေသနပညာရှင်တွေကဒီဆေးဟာတောင်အာဖရိကပိုးလို့ခေါ်နေတဲ့ဗိုင်းရပ်စ်ကူးစက်သူလူငယ်တွေကြားကူးစက်မှုအပြော့စားနဲ့အတန်သင့်ကူးစက်မှုတွေကတော့မှအနည်းငယ်လောက်ပဲအကာအကွယ်ပေးရလို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုရပ်ဆိုင်ခဲ့တာဖြစ်ပါတယ်တောင်အာဖရိကမှာတွေ့ရတဲ့ပိုးမျိုးစားကြောင့်ဆေးရုံတက်ရတဲ့လူနာတွေအပြင်းပြားသေဆုံးတာတွေကိုဒီဆေးကအကာအကွယ်မပေးနိုင်ဘူးဆိုတာအထောက်ထားမခိုင်လုံပဲပြောတာဖြစ်ကြောင်းဗြိတိသျှကျန်းမာရေးဝန်ကြီးအက်ဒဝတ်အက်ဂါနဲ့ကျန်းမာရေးကျွမ်းကျင်သူတွေကတနင်္လာနေ့တွေ့ဆုံမေးမြန်းတဲ့ခုမှပြောခဲ့ကြတာပါဒါအပြင်ဒီကာကွယ်ဆေးကိုရောဂါမျိုးကွဲအမျိုးမျိုးအတွက်တခြားသောအေးအေးမီကာကွယ်ဆေးတွေလိုပဲနှစ်ဆင့်မွမ်းမံသွားမှာဖြစ်တယ်လို့လည်းဆိုပါရယ်ဒီအတွက်ဗြိတိသျှအစိုးရအနေနဲ့ဂျာမန်ဆေးဝါးကုမ္ပဏီတစ်ခုဖြစ်တဲ့ Carvac နဲ့အတူလှုပ်ဆောင်နေရတယ်လို့လည်းအာကာကပြောပါရယ်ဗြိတိသျှနိုင်ငံမှာတောင်အာဖရိကမျိုးကွဲဗိုင်းရပ်စ်ကူးစက်သူ149ဦးသာရှိတယ်လို့သူသိကြတဲ့အကြောင်းလည်းပြောဆိုသွားပါရယ်ဗြိတိသျှနိုင်ငံက COVID-19 ကြောင့်ပြင်စမအများဆုံးသေဆုံးတဲ့နိုင်ငံတစ်ခုဖြစ်ပြီးသေဆုံးသူ3,000ကျော်ရှိနေပြီးလူ12သန်းကျော်ကိုပထမအကြော့ကာကွယ်ဆေးထိုးနှံပေးထားပါရယ်
တဲ့င်းတွေကိုမတ်တင်ကြီးထိုင်လိုက်ကိုအောင်မြတ်သူတို့ကပြောပြပေးကြတာပါအခုတော့တင်းပေးဖို့ချက်တွေဆက်တွယ်မင်းမြန်းချက်တွေကိုတင်ပြပေးပါမယ်ပထမဆုံးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂမှာဘာတွေလုပ်နေကြတယ်ဆိုတာကိုကြည့်ရအောင်ပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးအစည်းအဝေးတစ်ခုကျင်းပဖို့အတွက်ဗြိတိန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလူ့ခွင့်ရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်စစ်တပ်အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆိုင်ရာဗြိတိန်သံမကြီးကပြောပါတယ်အပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပ
ါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအကျပ်တဲကိုဖြေရှင်းဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့အထူးအစည်းအဝေးတစ်ရက်ကျင်းပဖို့ဗြိတိန်နဲ့ဥရောပသမဂ္ဂတို့ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ကောင်းဆောင်တွေကအာဏာသိမ်းပြီးတပတ်အကြာတနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့လူ့ခွင့်ကောင်စီရဲ့အစည်းအဝေးအတွင်းဗြိတိန်သမ္မတကြီးဂျူလီယန်ဘရိုက်ဝိတ်ကပြောလိုက်တာဖြစ်ပါတယ
် United Kingdom would like to inform all colleagues that together with the European Union
မြန်မာနိုင်ငံကနိုင်ငံရေးအကျပ်တဲတွေကြောင့်ဖြစ်လာမဲ့လူ့ခွင့်ရေးဆိုင်ရာကြေရယိုက်မှုတွေနဲ့ပတ်သက်ပြီးအထူးအစည်းအဝေးတစ်ရက်ကျင်းပဖို့ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့အတူတောင်းဆိုထားတယ်လို့ဒီအစည်းအဝေးမှာတဲရောက်နေတဲ့သူတွေကိုအတိအပေးပြောကြားလိုပါတယ
်မြန်မာစစ်တပ်ကပြီးခဲ့တဲ့တစ်ပတ်ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမဦးမြင့်ပါဝင် NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတော့ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရစီကနေအာဏာသိမ်းယူခဲ့တာပါမြန်မာစစ်တပ်ကအဲ့လိုအာဏာသိမ်းခဲ့တဲ့အပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပြီးတော့စစ်တပ်ရဲ့အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုလူခွေကောင်စီမှာရေးပေါ်အထူးစည်းဝေးတရကျင်းပဖို့တောင်းဆိုလိုက်တာဖြစ်တယ်လို့ဗြိတိန်သံမကြီး Bright Wick ကပြောပါတယ
် This is in response to the state of emergency imposed in Myanmar
မြန်မာနိုင်ငံမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဒီမိုကရေစီနည်းအရရွေးချယ်တင်မြှောက်ထားတဲ့သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကိုစစ်တပ်ကဥပဒေမဲ့ဖမ်းဆီးခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုအထူးစည်းဝေးတရကိုကျင်းပဖို့တောင်းဆိုလိုက်တာပါအခုလိုစစ်တပ်ကအာဏာသိမ်းတာဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအတွက်အလွန်ကိုစိုးရိမ်စရာကောင်းတဲ့အကျိုးဆက်တွေရှိလာနိုင်ပါတယ
်မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာအလင်းမြန်ဆိုးဝါးလာနေပြီးမြန်မာပြည်သူတွေရဲ့ကံကြမ္မာကိုခေတ္တနိုင်ဖို့အတွက်ဒီကိစ္စကိုချက်ချင်းတုံ့ပြန်ဆောင်ရွက်သွားဖို့လိုတယ်လို့လည်းတာဝါကြီး Bright Wick ကပြောပါတယ
် We must react to the calls of the High Commissioner for Human Rights who has expressed her great concern
အရသာအစိုးရကိုဖေရှားပြီးနိုင်ငံရေးကောင်းဆောင်တွေလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေကိုစစ်တပ်ကဖမ်းဆီးသွားတဲ့အပေါ်မှာလူအခွင့်အရေးကော်မရှင်နာမင်းကြီးကအထူးပဲစိုးရိမ်ကြောင်းဖော်ပြခဲ့ပြီးသူမရဲ့တောင်းဆိုမှုတွေကိုကျွန်တော်တို့အနေနဲ့တုံ့ပြန်ဆောင်ရွက်ဖို့လိုပါတယ
်ဒီအထူးစည်းဝေးကိုခေါ်ယူဖို့ထောက်ခံတဲ့သူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုလူခွင့်ကောင်စီရဲ့တခြားအဖွဲ့ဝင်တွေကိုမကြားခင်မှာအမြန်ဆုံးအသိပေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီအဆိုပြုချက်ဥပဒေကြမ်းကိုလူခွင့်ကောင်စီအဖွဲ့ဝင်48နိုင်ငံတွေကနောက်ထပ်19နိုင်ငံကထောက်ခံတယ်လို့လည်းဆိုပါတယ်လူခွေကောင်စီအနေနဲ့ဒီပန်ကြားချက်ကိုလက်ခံဖို့အတွက်ဟောဝယ်နိုင်ငံတွေထဲကအ ਨੇ ဆုံး၃ပုံ၃ပုံထောက်ခံဖို့လိုအပ်နေပြီးတော့အခုလိုထောက်ခံမှုရထားတဲ့အတွက်လည်းမူအားဖြင့်တော့လာမယ့် February 22ရက်နေ့မှာကျင်းပမယ့်လူခွေကောင်စီပုံမှန်အစည်းအဝေးမတိုင်ခင်မှာအထူးအစည်းအဝေးတစ်ရက်ကျင်းပသွားနိုင်ဖို့လဲ လမ်းပွင့်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါမြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂမှာပြောဆိုနေကြတာတွေကိုကိုရန်နိုင်ကပြောပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံမှာတက်တလောဖြစ်တဲ့နဲ့ပတ်သက်တဲ့နိုင်ငံတကာအမြင်ကိုတင်ပြပေးဖို့ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးလည်းဖြစ်အမေရိကန်ပြည်ထောင်စု NDI ခေါ်အမျိုးသားဒီမိုကရေစီဘိတ်မှန်ရဲ့အကြီးအကဲလည်းဖြစ်တဲ့ Derek Mitchell ကိုဥကြောဇန်တာကဆက်သွယ်မေးမြန်းထားပါတယ်ဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကရွေးကောက်ပွဲမဲမတမာမှုကိုဖြည့်ရှင်းမပေးလို့အာဏာသိမ်းယူခဲ့ရတယ်ဆိုတဲ့အကြောင်းပြချက်ကိုလက်ခံမှုရှိမရှိဥကြောဇန်တာကမေးတဲ့အခါမှာ Derek Mitchell ကအခုလိုစပြောပါတယ်
I doubt it's going to be convincing. I mean, he's trying to convey sort of business as usual that there's really nothing to see here, so everybody,
you know. လက်ခံနိုင်ပါမလားဆိုတာကျွန်တော်တန်ရရှိပါတယ်။အခြေအနေတွေဟာပုံမှန်ဖြစ်နေတယ်ဆိုတာသူပြဖို့ကြိုးစားပေမဲ့တကယ်တမ်းပုံမှန်ဖြစ်နေတာမတွေ့ရပါဘူး။ဒီအချိန်မှာပြည်သူလူထုရဲ့ဒေါသနဲ့မျှော်လင့်ချက်တွေကလည်းတိတ်မြင့်မားနေတာပါ။ဒီမိုကရေစီကိုပြန်လိုချင်နေကြပါတယ်။ဒါကြောင့်သူတို့လူရဲ့ကိုလွန်စွာမကြေမနက်ဖြစ်နေကြပါတယ်။ဆိုတော့လူတွေလမ်းပေါ်ထွက်နေကြတာဟာဒီလိုမကျေနပ်မှုတွေဆိုတာကိုတွေ့ရပါတယ်ဒါဟာအင်မတန်ကံမကောင်းအကြောင်းမလာတဲ့ကိစ္စပါ
ဒါမဲ့သူရဲ့လမ်းပြမြေပုံအဆင့်၅ဆင့်မှာနောက်ဆုံးအဆင့်ကတနေ့အကြာမှာတရားမျှတရဲ့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့ပါတီကိုအနာလွှဲပေးမယ်လို့ပြောထားပါတယ်ဒါကောဒီလောက်တဲ့ဂရိစကားလားခင်ဗျာ
They had an election. You just had an election in November of 2020. It is not legitimate to say, well, we don't like that result. We had problems with it.
2020 November လတုန်းကရွေးကောက်ပွဲကျင်းပခဲ့တာပါ။ဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးပြောတာတရားမဝင်ပါဘူး။ဒီရွေးကောက်ပွဲရလဒ်မကြိုက်လို့လုံးဝဖျက်သိမ်းမယ်။မကြားခင်ရွေးကောက်ပွဲတစ်ခုထပ်လုပ်မယ်ဆိုတာလက်ခံနိုင်ပွဲမရှိပါဘူး။ဒီမိုကရေစီနီးလမ်းလည်းမကြပါဘူး။လူတွေယုံမယ်လို့လည်းမထင်ပါဘူး။နိုင်ငံတကာအတိုင်းဝိုင်းကလည်းယုံကြည်မယ်လို့မထင်ပါဘူး။
ဆိုတော့ဒီဆရာနာသိမှုကိုမကျေနပ်လို့မြန်မာပြည်သူတော်တော်များများဟာငြင်းညံသောနီးနဲ့အကြမ်းမဖက်အနာဖီဆန်ရေးလုပ်ငန်းကိုလုပ်နေကြပါတယ်။ဆိုတော့ဒီလုပ်ရက်တွေဟာစစ်အစိုးရအနေနဲ့နားလည်နိုင်ပါရဲ့လားဒီလိုလုပ်ရမျိုး Is that the language they understand?
That's a good question.
ဒါဟာမေးခွန်းတော့တစ်ခုဖြစ်ပါတယ်။ကျွန်တော်တော့မသိပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ဟာသူတို့ကိုစန့်ကျင်တာမကြိုက်ပါဘူး။သူတို့အဆောင်ကိုသူတို့ထိန်းကျောင်းတာပဲဖြစ်ပါတယ်။အဲ့ဒီအဆောက်အုံဟာအမိတ်အာဏာကိုနာခံရတဲ့အဆောက်အုံမျိုးပါမနာခံရင်အပြစ်ပေးဖို့ရှိပါတယ်ဒါဟာဒီမိုကရေစီနီးလမ်းလည်းမဟုတ်ပါဘူးပြည်သူတွေရွေးကောက်ပွဲလည်းလုပ်ခဲ့ပြီးပြီသူတို့ရွေးချယ်တဲ့အစိုးရလည်းရှိခဲ့ပြီးပြီဖြစ်ပါတယ်ဒါကြောင့်အခုအခါမှာစစ်တပ်ရဲ့ချုပ်ကိုင်မှုကိုမလိုလားလို့လမ်းပေါ်ထွက်နေကြပါတယ်စစ်တပ်အနေနဲ့လူထုအပေါ်မှာအကြမ်းဖက်တဲ့နှီးတစ်ခုခုသုံးလာခြင်းဟာအခြေအနေပုံမဆိုးဝါးစေမှာဆိုတာစစ်တပ်အနေနဲ့သဘောပေါက်ပါစေလို့ကျွန်တော်ဆုတောင်းနေပါတယ
်နိုင်ငံတကာတုံ့ပြန်တဲ့ strength ညမှာအခုလောလောဆယ်ကတော့အခုတက်လာတဲ့ anything sick council နဲ့တန်တမာဆက်သွယ်ဖြတ်တောက်တယ်ဆိုတာမကြားသေးပါဘူးဆိုတော့သူတို့ဟာဒီ sick council ကိုဆက်လက်ပြီးတော့အသိမှတ်ပြုနေရတယ်ဆိုတဲ့သဘောလားခင်ဗျာ
I don't see that people are rushing to recognize the coup at all even those who are staying more silent or not as aggressively opposing in Asia for instance in ASEAN or other countries
they're not supporting it ကျွန်တော်လုံးဝမထင်ပါဘူးဘာမှမပြောဘဲနေကြသည့်တိုင်အောင်ဒါမှမဟုတ်ပြင်းပြင်းထန်ထန်ရှုံးကြခြင်းမပြသည့်တိုင်အောင်အထူးသဖြင့်အာရှတိုက်ကအာဆီယံနဲ့တခြားနိုင်ငံတွေဟာအခုအချိန်အထိအာဏာသိမ်းမှုကိုထောက်ခံနေတာမတွေ့ရပါဘူးသူတို့လည်းဒီအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိတ်မသက်မသာဖြစ်နေကြတာပါဒီကိစ္စမှာအဓိကကတော့မြန်မာပြည်သူတွေကိုယ်တိုင်ကသူတို့အနာဂတ်ကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒါပေမဲ့ကဘာကြီးဟာသူတို့နောက်ွယ်မှာရှိတယ်ဆိုတာကိုလိုချင်ရပါတယ်သူတို့ကိုထောက်ခံစေချင်ရပါတယ်ဒါကိုသူတို့ဟာအနောက်နိုင်ငံတွေစီကရကြပါလိမ့်မယ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်ဥရောပသမဂ္ဂတို့စီကရကြပါလိမ့်မယ်တခြားအာရှနိုင်ငံတွေစီကလည်းအလားတူထောက်ခံမှုကိုပုံသဏ္ဍာန်အမျိုးမျိုးနဲ့ရမယ်လို့ကျွန်တော်ထင်ပါတယ်စစ်တပ်အပေါ်တန်ခတ်ပိတ်ဆို့မှုတွေရှိလာပါလိမ့်မယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေဟာသူတို့နဲ့ပူးပေါင်းဆောင်ရွက်သူတွေအပေါ်ရှိလာကြပါလိမ့်မယ်တို့တို့တိတ်တိတ်ဆက်သွယ်နားချတာတွေလည်းရှိလာပါလိမ့်မယ်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအောင်မြင်မှုငြိမ်းချမ်းမှုတွေဖြစ်ထွန်းစေချင်တာပါမြန်မာပြည်သူတွေကိုထောက်ခံပါတယ
်ဆိုတော့မေကွန်ဟောင်းတစ်ခုကိုမင်းတွေရဟိုတုန်းကလည်းမေခဲ့တဲ့မေကွန်တစ်ခုပဲပြန်မေးပြရစီ sanction လို့ခေါ်တဲ့အဲ့လိုဒဏ်ခတ်ပိတ်ဆို့မှုတွေကအလုပ်ဖြစ်ပါမလားခင်ဗျာမြန်မာနိုင်ငံမှာ
when you say work it's not enough I don't think it was ever enough to work And I think at this point, there's a recognition that we can't go back to the days of blanket sanctions and blanket isolation.
ဒါကြောင့်ပြည်သူလူတွေတော့မလုံလောက်ပါဘူးစစ်တပ်နဲ့အခြေအနေပေါ်မူတည်ပါတယ်အခုလောက်တဲ့ကိစ္စမှန်ကန်တဲ့လောက်ရမဟုတ်ဘူးဆိုတာတတ်ချုပ်လည်းပြီးပါလိမ့်မယ်သူတို့မကျေနပ်မှုရှိတယ်ဆိုရင်တရားဥပဒေပေါင်းအတွင်းကလေးစားသမှုနဲ့လုံဆောင်ကြရမှာဖြစ်ပါတယ်ဒါပေမဲ့အခုလောက်ရကအလွန်အကျွံတုံ့ပြန်မှုဖြစ်ပြီးအခြေအနေကိုပိုမိုဆိုးဝါးသွားစေပါတယ်တိုင်းပြည်အတွက်လည်းမကောင်းဘူး
ါ်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့လူတွေကိုနိုင်ငံသဘောတူညီချက်အရပြန်လည်ပြီးတော့လက်ခံဖို့လုပ်မယ်လို့ဆိုပါတယ်ဒါကဘလောက်ယုံကြည်လောက်တဲ့ကိစ္စလဲခင်ဗျာအကောင့်ထဲပေါ်လာနိုင်ပါသလားတစ်ချိန်တည်းမှာလည်းပဲတိုင်းရင်းသားနဲ့ဒိခရစေရေးညီညာရေးကိုစစ်တူအောင်လုပ်မယ်လို့ဆိုထားပါတယ
် Well on that issue of the Rohingya issue look they could have been they could have said that before I mean the one of the main problems of the return of those people ရတနာက Rohingya တွေပြန်လာရင်သူ
တို့အတွက်လုံခြုံမှုလွတ်လပ်ခွင့်နဲ့ဂုံဒိခါရှိဖို့သူတို့လိုလားကြပါတယ်ဒါကိုစစ်တပ်ကမလုပ်ပါဘူးအခုတကသူကဒါကိုအမှတ်ကန်ချက်ပေးနေပါတယ်သို့တော့စိတ်မချရပါဘူးသူတို့ဟာဒီလိုလုံနိုင်တဲ့တရားဝင်အစိုးရလည်းမဟုတ်ပါဘူးငြိမ်းချမ်းရေးပြည်စင်တဲ့ပတ်သက်လို့စကားတွေဟာလည်းသူတို့ကတရားဝင်အစိုးရမဟုတ်ပါဘူ
းနောက်တစ်ခုကတော့ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုချိန်ထိတောင်းဆိုရကိစ္စဖန်ဆီးထားတဲ့ခေါင်းဆောင်ကိုလွှတ်ပေးဖို့ပိုင်းတောင်းဆိုခြင်းနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဒီထဲမှာပူပေါင်းပါဝင်တာတွေ့ရပါတယ်ဘလောက်ထူးခြားမှုရှိတယ်လို့ထင်ပါတယ်သန္ဓေမန်တူအနေနဲ့
That is, I think it's encouraging that China is uncomfortable with this is good. I think all countries should be uncomfortable with this.
သူကြပါတယ်အားတက်စရာပါ
So I think
ဒီအနာသိမှုတွေတရုတ်နဲ့တိတ်ကျေကျေနပ်နပ်မရှိပါဘူးနိုင်ငံအတွက်လည်းကျေနပ်နှစ်သိမ့်စရာမရှိပါဘူးနိုင်ငံတိုင်းအတွက်လည်းကျေနပ်နှစ်သိမ့်စရာမရှိပါဘူးတရုတ်အမေရိကန်ပြည်ထောင်စုဂျပန်အိန္ဒိယအာဆီယံနဲ့ကမ္ဘာနိုင်ငံတွေအားလုံးအတွက်လက်ခံနိုင်တဲ့လုပ်ရမဟုတ်ဘူးဆိုတာစစ်တပ်အတွက်စူပေါင်းသတင်းစကားပားနိုင်တဲ့အခြေအနေဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာတမ်မတ်ကြီးဟောင်းဒဲရစ်မစ်ချယ်ကိုဦးကျော်စံတာကဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့အရွေးကောက်ခံလွှတ်တော်အမတ်တွေရဲ့ဒီဆက်အနာသိမ့်မှုပေါ်မှာအမြင်ဘယ်လိုရှိလဲဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆက်အနာသိမ့်မှုကိုစန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေ CDM ကစစ်တပ်အာဏာပိုင်တွေရဲ့အမိန့်မနာခံရေးအကြမ်းမဖက်လှုပ်ရှားမှုတွေကိုလွှတ်တော်အမတ်တဦးနေနဲ့အပြည့်အဝထောက်ခံပါတယ်လို့မွန်ပြည်နယ် NLD လွှတ်တော်အမတ်ဒေါ်ခိုင်ခိုင်လက်က VOA ကိုပြောပါတယ်လက်ရှိမြန်မာနိုင်ငံတဝမ်းမှာညမထွက်ရအမိန့်နဲ့ပုံမှန်144ထုတ်ပြန်လိုက်တဲ့နောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးဒေါ်ခိုင်ခိုင်လက်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်နိုင်ပါပြီ
ဟုတ်ကဲ့မတ်ခိုင်ခိုင်လက်အခုမြန်မာနိုင်ငံမှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်လိုက်တာပေါ့နော်အဲ့ရဲ့နောက်ဆက်တွဲအခြေအနေတော့ဘယ်လိုဖြစ်လာမလဲရှင
်ပြည်မှုဆိုင်ရာကျင့်သုံးမှုတွေပုံမှန်144ကိုထုတ်ပြန်လိုက်တဲ့ဆိုတဲ့နေရာမှာလူ9ဦးထပ်ပို့ပြီးတော့ဒီမစုရဘူးเนาะအစုအဝေးနဲ့ဒီဈာမကြီးဒီ public နေရာတွေမှာမတော်ရအောင်မလာရအောင်နောက်ပြီးတော့ည7နာရီမနက်4နာရီဆိုပြီးတော့ဒါကန့်တက်ပြီးတော့ထွေထွေရုပ်ချုပ်ရေးဦးစီးဌာနပေါ့အဲဒါဆိုရင်တော့ဒါအရင်တော့ညနေထွေအုပ်ပေါ့နော်အခုကတော့ညနေကောင်စီပေါ့ဆိုတော့အဲ့ဒီကနေပြီးတော့ထုတ်လိုက်တဲ့ဒါ144ဖြစ်ပါတယ်144ကို2016တုန်းကပြည်မှုဆိုင်ရာကျင့်ထုံးဥပဒေပြင်ဆင်တဲ့ဥပဒေမှာရာဇဝတ်တရားသူကြီးတဦးကထုတ်ဆင်းရမယ်ဆိုတဲ့အာဏာကိုလွှဲပြောင်းပေးလိုက်တယ်ရှင်လွှဲပြောင်းပေးလိုက်တယ်ဆိုတော့ကျမတို့ဥပဒေအရာဆိုလို့ရှင်တော့တရားသူကြီးတွေကထုတ်ခွင့်ရှိတဲ့ဟာလို့ဒီဟာကကျမတို့ဥပဒေသမားတွေရဲ့အနေနဲ့မြင်ပါတယ်ဥပဒေနဲ့ညီဆောင်ရွက်တဲ့နေရာမှာပြည်မှုဆိုင်ရာကျင့်သုံးဥပဒေကိုပြင်ဆင်လိုက်တာဖြစ်တဲ့အတွက်ကြောင့်အဲ့ပြင်ဆင်တဲ့ပုံမှာပဲသွားတင်တယ်လို့ကျွန်မမြင်ပါတယ်ရှင့်နောက်တစ်ခုကအခုလိုမျိုး144ထုတ်ပြန်လိုက်တဲ့အတွက်ကြောင့်ထပ်ပြီးတော့ဒီလိုမျိုးလမ်းမပေါ်ထွက်လာခဲ့မယ်ဆိုလို့ရှိရင်ဥပဒေကအရေးယူမှုတွေရှိလာနိုင်တယ်လို့ဒါဝန်လေးပြလိုက်တဲ့သဘောပဲပေါ့ရှင့
်အဲ့တော့အခုလက်ရှိဒီမွန်ပြည်နယ်မှာလူထုရဲ့ဒီဆရာနာသိမ်းဆန့်ကျင်မှုအခြေအနေရောဘယ်လိုတွေ့ရလဲရှင
့်မွန်ပြည်နယ်မှာတော့ရန်ကုန်မြို့ကြီးလိုမျိုးကျမတို့ကဟိုအင်းနဲ့အားနဲ့အဲ့လောက်ကြီးမဟုတ်ပေမဲ့သူ့မြို့အတိုင်းဒါသူ့ပြည်နယ်အတိုင်းဒါနဲ့တော့ရှိပါလေရှင် CDM လှုပ်ရှားမှုလည်းသူ့ရဲ့မြို့နယ်လိုက်သူ့အတိုင်းဒါနဲ့သူ့ပြည်နယ်လိုက်သူ့အတိုင်းဒါနဲ့သူတော့အောင်မြင်မှုတွေရှိနေပါတယ်လို့ဒါကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ညီမတို့ပြည်နယ်လွတ်တော်အမတ်တွေအနေနဲ့ရောကျန်းသစ္စာကျိန်းဆိုတာတို့မွန်ပြည်နယ်လွတ်တော်ကလုပ်ပြီးလားရှင
်ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့အနေနဲ့မွန်ပြည်နယ်လွတ်တော်ကတော့မလုပ်ရသေးပါဘူးပြည်နယ်လွတ်တော်အမတ်တွေအနေနဲ့ဒါဆောင်ရွက်သွားဖို့အတွက်အစီအစဉ်ရှိပါတယ်ဘာဖြစ်လို့ဆိုတော့ကျွန်မကပါတီဆိုင်အနေနဲ့ပြောမယ်ဆိုတော့ ျမတဲ့ senior တွေကနေပြီးတော့ဆောင်ရွက်နေတဲ့ကိစ္စရဖြစ်တယ်လို့ကျမဒီနေရာမှာပြောချင်ပါတယ်ရှင
်။အလွတ်တော်အမတ်ကြီးအနေနဲ့ပေါ့နော်ဒီလိုလူတို့ကလမ်းမတွေပေါ်ထွက်ပြီးတော့တနိုင်ငံလုံးအနှံ့အခုဆန္ဒပြလာကြတဲ့အပေါ်မှာရောဘာလို့ဆိုတော့ပါတီကိုယ်တိုင်ကလည်းနောက်တော့ဆန်းစုကြည်ကိုယ်တိုင်ကလည်းဒီလိုဆရာနာသိမ့်မှုကိုငုံမခံဘူးပေါ့နော်သူလည်းအဲ့လိုမျိုး message သဘောမျိုးပေးထားရလည်းရှိတဲ့ခါကျတော့လွတ်တော်အမတ်ကြီးနဲ့ရောဘာဆက်လုပ်မယ်ရှင်ဒီလိုလူတို့လှုပ်ရှားမှုတွေပေါ့
ကျမတို့ဟိုပါတီ site အနေနဲ့ကတော့ဟုတ်ကဲ့လူတို့လှုပ်ရှားမှုမှာလူတို့နဲ့တသားရဲ့ရှိနေဖို့အတွက်ဘလို့ပုံစံမျိုးနဲ့မဆိုပါဝင်ပြီးတော့အားဖြည့်တာပဲဖြစ်ဖြစ်လူတို့နဲ့အတူတသားရဲ့ပါဝင်ဆောင်ရွက်တာပဲဖြစ်ဖြစ် CDM လှုပ်ရှားမှုတွေမှာပဲပါဝင်တာပဲဖြစ်ဖြစ်ဘလို့ပုံစံမျိုးနဲ့မဆိုပါဝင်ဆောင်ရွက်ဖို့အတွက်တော့ဒါပါတီစိတ်ကညှဉ်းချထားတာရှိပါရဲ့ရှင်
အဲ့တော့ဟိုလွတ်တော်အနေနဲ့ရောဥပဒေအရမှာကြတော့လေဒီအာဏာသိမ်းမှုဟာတရားမဝင်ဘူးဆိုတဲ့အနေအထားမျိုးလေးဖြစ်နေတဲ့အခါကျတော့လူတို့ရွေးကောက်တင်မြောက်ထားတဲ့လွတ်တော်အမတ်ဒီဘက်ကရောဘလို့ဆက်ပြီးတော့ပေါ့နော်တရားဥပဒေဘောင်အတွင်းမှာဆက်လုသွားဖို့ရှိတယ်လေရှင
်ကျမတို့ကလေ legitimacy အရဆိုလို့ရှင်လွတ်တော်အမတ်တွေကလုံပိုင်ခွင့်ရှိတဲ့လူတွေအနေအထားမှာရှိနေတာပေါ့နော်ဒါကတော့ကျမတို့ mandate လေးရထားတယ်ပေါ့ကျမတို့အနေနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုကိုယ်စားလှယ်တွေနဲ့ကွာခြားတဲ့အချက်တွေလည်းရှိပါတယ်ပြည်ထောင်စုကျတော့ပြည်ထောင်စုအစ်စ်အနေနဲ့သူတို့ကဆောင်ရွက်ရတဲ့လုပ်ငန်းစဉ်တွေကျမတို့လည်းပို့ပြီးတော့ချိတ်ဆက်မှုအားတွေပို့ပြီးကောင်းပါတယ်တိုင်းဒေသကြီးပြည်နယ်မှာကျတော့ကျမတို့ကတခြားသောလုပ်ငန်းတွေပေါ့နော်ပြည်သူနဲ့တိုက်ရိုက်ထိဆက်ပြီးလုပ်ရတဲ့လုပ်ငန်းတွေကိုပဲပို့ပြီးဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ဥပမာဆိုကျမတို့က CDM လို့လှုပ်ရှားမှုမျိုးမှာပါဝင်နေတဲ့ကျမတို့ဝန်ထမ်းတွေကို support ပေးတဲ့ကိစ္စရပ်တွေ CDM ကိုအားကောင်းအောင်လုပ်ရတဲ့ကိစ္စရပ်တွေပဲပို့ပြီးတော့ကျမတို့လုပ်ပေးဖြစ်ပါတယ်ပါတီ site အနေနဲ့ကတော့ကျမတို့ statement ထုတ်တာတို့လက်မှတ်ထိုးပြီး campaign လုပ်တာတို့မျိုးမှာကျမတို့လုပ်ပြီးဖြစ်ပါတယ်ရှင
်မွန်ပြည်နယ်လွတ်တော်အမတ်တွေထဲမှာရောဖန်စီထိန်းသိမ်းခံထားရသူတွေရှိလားရှင်
အခုကတော့ဟိုကျမတို့ပြည်နယ်ကိုယ်စားလှယ်ဆိုလို့ရှိရင်တော့အပိုင်းနှစ်ပိုင်းရှိမှာပေါ့နော်အနိုင်ရထားတဲ့အစိုးရဖွဲ့တွေကဝင်ကြီးချုပ်တွေဝင်ကြီးတွေရှိရဲအပြင်ကတမန်လွှတ်တော်ကိုယ်စားလှယ်ရှိရပေါ့နော်ကျတော့ဟိုဝင်ကြီးချုပ်တွေကတော့ဒါသူတို့ကတော့လက်ရှိအနေနဲ့ထိန်းသိမ်းခံထားတဲ့နေရာမှာရှိနေပါတယ်အကြံနဲ့ကိုယ်စားလှယ်တွေကတော့အပြင်မှာရှိနေပါတယ်ရှင
်အခုနိုင်ငံတကာဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီဆရာနာတိမ့်လိုက်တဲ့ပုံမှာလေသူတို့ပြင်းပြင်းထန်ထန်ရှုံချကန့်ကွက်ကြတယ်ကုလသမဂ္ဂဆိုလို့ရှိရင်လေပေါ့နော်လုံးဝလက်မခံနိုင်ဘူးနောက်ပြီးတော့ဒီအကြမ်းမဖက်ဖြေရှင်းဖို့ပေါ့ပိုလေသူတို့အချိန်ချင်းတိုက်တွန်းထားတယ်အဲ့တော့လူထုရဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဖီးအားတွေပေါ့ပြင်းပြင်းထန်ထန်ပေးနေတဲ့အပေါ်မှာပေါ့နော်မျှော်လင့်ချက်တွေအရန်ကြီးမားနေပါဆိုတော့ဒီပုံမှာရောညီမဘယ်လိုမြင်လဲရှင
်ဒီသူကတော့အရန်အားတွေတအားတက်တာပေါ့နော် UN ကလာပြီး UN ကဟိုလူတွေရောက်လာပြီးဆိုပြီးတော့ expedition တွေအများကြီးကြီးနေထားပြီးတော့လုပ်နေကြတာရှိတယ်ကျွန်မတို့က UN ကိုမျှော်ပြီးတော့သွားလို့လည်းမရဘူးဒါကကျွန်မကကျမရဲ့တူတဲ့အမြင်ကိုပြောတာ UN က special envoy ကမနေ့ပြန်တပတ်ကျမတို့ဒီလေရင်ကွင်းကိုဟိုလေရင်ထိုးဆင်းပြီးတော့ဝင်လာလို့ရတဲ့ကိစ္စလည်းမဟုတ်ဘူးဒီကအစင်းမခံရင်လည်းဘာမှမတတ်နိုင်တဲ့ကိစ္စရပ်တွေအများကြီးရှိတယ်အဝင်မခံဘူးဘာလို့မလဲအဝင်ခံတဲ့ကန့်တတ်ထားမယ်ဘာလို့မလဲအဲ့တော့ကျမတို့ကအဲ့ဒါထဲဆိုင်ရင်အခုအချိန်က internet kick လေးနော်ကျမတို့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကို report တွေများများပေးနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ထိရောက်လာလိမ့်မယ်အရွေးတစ်ခုလည်းမြန်မြန်ရောက်သွားလိမ့်မယ်လို့ကျွန်မမြင်တယ်နိုင်ငံတကာကနေပေးတဲ့ဖိအားအနေနဲ့ပြောမယ်ဆိုတော့ဟိုအရင်ရင်တော့လည်းကျွန်မတို့ဒီလိုပဲဟိုရုန်းကန်ခဲ့ရတယ်အဲ့လိုရုန်းကန်ခဲ့ရတဲ့အချိန်မှာဒီလိုမျိုးစာမျိုးတခါမှတော့မခဲ့ပြီးဘူးပေါ့နော်ဒီတခါတော့တော်တော်လေးဟိုပြင်းပြင်းထန်ထန်ထိထိရောက်ရောက်ထုတ်တဲ့စာလို့ဒါကျွန်မမြင်မိရဲ့အဲ့အတွက်လည်းအရင်ချိန်တွေနဲ့မတူတဲ့အတွက်ကြောင့်ဟိုအားတော့နည်းနည်းတက်မိပါတယ်ဒီထက်ပိုပြီးတော့ကျမတို့လုံနိုင်တာလုံရမယ်ကိစ္စရက်တရားတော့ကျမတို့ပြည်သူလူထုရဲ့အားပါပဲ
မအင်ဂျင်နိုင်ကဒေါ်ခိုင်ခိုင်နဲ့ကိုဆက်သွယ်မေးမြန်းထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပြန် NLD ခေါင်းဆောင်တွေကိုအခုထိဆက်ပြီးတော့ဖန်စီထိန်ထိန်ထားဆဲဖြစ်ပါတယ်တနင်္လာနေ့မှာလဲကင်းပြည်နယ်မှာဒေါ်နန်းခင်ထွေးမြတ်နဲ့စကိုင်းတိုင်းဝန်ကြီးချုပ်ဦးမြင့်နိုင်တို့ကိုပါထပ်ပြီးဖန်စီခဲ့တာပါအာဏာပိုင်တွေခုလိုဆက်ပြီးတော့ဖန်စီလှောက်ဆောင်နေချိန်မှာပဲမြန်မာနိုင်ငံတွင်အကြမ်းမဖက်ဆန့်ကျင်တဲ့လှုပ်ရှားမှု CDM ဟာတဖြည်းဖြည်းနဲ့ပိုပြီးကျေပြန့်လာနေပါတယ်တနင်္လာနေ့မှာဆိုရင်အစိုးရဝန်ထမ်းတွေပါပိုပြီးပါဝင်လာနေကြတာပါအပြည့်စုံကိုတော့မတ်ခွန်ညိုကပြောပြပေးပါမယ်
ဧရာဝတီတိုင်ဟင်္ဒရာမြို့နယ်ပိုင်ဒူရတိုက်နယ်မှာအကြမ်းမဖက်ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဒီကနေ့လဲဆက်လက်ကန့်ကွက်နေကြပါတယ်ဒီနေ့မှာတော့ပညာရေးဝန်ထမ်းတွေယာနဲ့ချီပြီးတော့ပါဝင်လာတဲ့အကြောင်းဥဆောင်လှုပ်ရှားနေတဲ့အထက်တန်းပြဆရာတဦးကပြောပါတယ်
100ကျော်လောက်ပါတယ်ပညာရေးဝင်နေချိန်မှာ UN ကတော့9000ကျော်တောင်းနီးပါးလောက်တော့ပါမှာခင်ဗျာအများကြီးပါခင်ဗျာမျိုးလုံးအပြည့်ဆိုတော့လေဒီနေ့ကတော့အခြေခံပေါ့ပညာရေးမိသားစုပါတာပေါ့မနေ့ပြန်တော့ကျွန်တော်တို့ဒီဟင်းသားတက်တော်ဆရာသမဂ္ဂတွေနဲ့ပေါင်းပြီးတော့အစင်းမြင့်နဲ့အခြေခံပေါင်းပြီးပြသွားမှာရှိပါခင်ဗျာ
မကွေးတိုင်းတောင်နှင်းကြီးမြို့နယ်မှာလည်းဒီကနေ့လှုပ်ရှားမှုမှာပညာရေးဝန်ထမ်းတွေပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ်
။တော်လီအိုက်တာကအင်းသားဖြစ်ပါတယ်တောင်နှင်းမြို့နယ်ကပါ။ဒီသားရှင်အုပ်ချုပ်တဲ့ပြည်သူ့သွားလက်ထက်မှာသခင်လိုနေရပြီးတော့ပြည်အားနာရှင်အုပ်ချုပ်တဲ့ပြည်သူ့သွားလက်ထက်မှာကျွန်တော်မနေခြင်းနဲ့အတွက်ကျွန်တော်တို့ဒီတိုက်ပွဲကိုဆင်နွှဲရတာဖြစ်ပါတယ်။
တောင်ရင်းကြီးမြို့ရဲ့ဝါရစ်နိုင်ငံရေးသမားတဦးဖြစ်တဲ့ဒေါက်တာတန်းနိုင်ကလည်းအခု CDM လှုပ်ရှားမှုမှာပါဝင်ပါတယ်
။ဟိုက1950ခုနှစ်တုန်းကအနေရီရဲ့ဦးဆောင်မှုတွေတယောက်ဖြစ်တယ်။ဟိုတဲ့ခုနှစ်တုန်းကလည်းမတန်မရာနှိမ့်ထုတ်ချက်မှုတွေဖန်ဆီးမှုတွေမိသားစုအပေါ်မှာရောဥပပေါ်မှာရောယုံမျိုးလုပ်ခဲ့တယ်။အဲ့ဒါရင်းနှီးမြခံစားရတယ်တို့ကတော့စိတ်အုပ်ထုရုံသွေးတဲ့သားတွေကသာလက်မခံနိုင်
ဒီကနေ့ပကံညောင်ဥပ္ပမာလဲပညာရေးဝန်ထမ်းဝစ်စုံတွေနဲ့စက်ကျင်ကန့်ကွက်လာကြတာကိုလူမှုကွန်ရက်စာမျက်နှာတွေမှာမျက်စိတစုံတွေ့မြင်နေရပါတယ်ပကံညောင်ဥမျိုးကံစန္ဒပြသူတယောက်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့၈ရက်နှစ်လ2021မှာတော့ဒီနေ့မနေ့ကထက်ပို့ပြီးတော့လူအကြီးကများလာတယ်ပေါ့ခင်ဗျအခုခါမှာတော့ပြည်သူဝန်ထမ်းတွေရောအလုံးလက်တွဲပါဝင်ပြီးတော့ပူးပေါင်းပြီးတော့တွားကြမှာဆိုတော့ပကံညောင်ဥမျိုးမှာတော့ဒူးရီပို့ပြီးတော့ညားလာတာကိုကျွန်တော်တွေ့ရတယ်ခင်ဗျဟုတ်ကဲ့အချိန်တွေကတော့ခုထိအေးဆေးပါပဲခင်ဗ
ျလူမှုကွန်ရက်စာမျက်နှာတွေပေါ်မှာတင်ထားတဲ့ဗီဒီယိုအပိုင်းတို့လေးတွေအရမကွေးတိုင်း6မြို့မှာစန့်ကျင်စန္ဒပြမှုတွေရှိခဲ့သလိုတနင်္သာရီတိုင်းဒေသကြီးပလောမြို့နယ်ကတစ်တော်ဝန်ထမ်းတွေအလုံးကြီးပါလဲစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ထဲပါဝင်လာကြတာကိုတွေ့မြင်နေရပါတယ်ရှင်
မြန်မာနိုင်ငံမှာအကြမ်းဖက်ဆန့်ကျင်တဲ့လှုပ်ရှားမှု CDM တဖြည်းဖြည်းနဲ့ပိုးပြီးကျယ်ပြန့်လာနေပြီးအစိုးရဝန်ထမ်းတွေပါပိုးပြီးပါဝင်လာနေကြတဲ့အကြောင်းမခွာညောကပြောပြပေးခဲ့တာပါမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့စစ်တပ်အာဏာသိမ်းမှုကိုပြည်သူတွေအုံကြွဆန့်ကျင်နေကြတာနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေနဲ့နောက်ဆက်ပြီးတော့ဖြစ်ထွန်းလာနိုင်တဲ့အလားအလာတွေကိုတော့ VOA မြန်မာပိုင်းအက်ဒီတာကိုသားညံဦးနဲ့မတ်ခင်ဖြူထွေးတို့ကဆွေးနွေးထားပါတယ်
ကိုသားညုံကြီးကျမတို့အခုသတင်းတွေမှာတွေ့ရသလိုပါပဲဆိုတော့ဒီနေ့ဆိုလို့ရှင်ဒါဆန္ဒပြတာ3ရက်မြောက်ဖြစ်လာပြီပေါ့နော်ဆိုတော့ဒီဆန္ဒပြမှုတွေရဲ့အရင်ပြီးခဲ့တဲ့ရက်တွေနဲ့မတူပေါ့နော်ထူးခြားမှုတွေဘာတွေများတွေ့ရသလဲရှင
်ဟုတ်ကဲ့ဒီနေ့ပြောမယ်ဆိုရင်တော့ဒီကနေ့ကဆန္ဒသိမ်းတဲ့8ရက်မြောက်ပေါ့နော်အာနောက်လမ်းပေါ်ထွက်ပြီးတော့လူလူဆန္ဒပြမှုတတိယနေ့ပေါ့တတိယနေ့ဖြစ်တယ်အဲ့တော့တနေ့ပြီးတနေ့တော့လှုပ်ရှားမှုတွေကပိုပြီးတော့အားကောင်းလာတယ်ဒီကနေ့ဆိုရင်ဘာတွေထူးခြားလဲဆိုရင်ကျွန်တော်တို့အဲကျမကြီးဝန်တန်းတွေကနော် engineer တွေရောဆရာဆရာမခေါ်တဲ့ပညာရေးဝန်ထမ်းတွေရောလမ်းမပေါ်တွေထွက်လာတယ်လမ်းမတွေပေါ်တွေထွက်လာပြီးတော့ဟိုဆန္ဒပြကြတယ်အလုံးမစင်မဲ့ဆန္ဒပြကြတယ် CDM movement ပေါ့နော်သူတို့ဒီအာစူရနဲ့မပူပေါင်းရေးအာနာဖိဆိုင်လှုပ်ရှားမှုကပိုအားကောင်းလာတယ်ဒါပေမဲ့ခုနကပြောသလိုကျွန်တော်တို့ general strike အထွေထွေ debate ဖြစ်ပြီလားဆိုတာပြောရတော့ခက်သေးတယ်ဘာဖြစ်လို့လဲဆိုတော့ဒီ debate ဆိုတာကတော့အစူရရန်ရားကြီးတစ်ခုလုံးရပ်နားသွားတဲ့အနေအထားမျိုးပေါ့နော်အဲ့အစင်တော့မရောက်သေးဘူးကျွန်တော်အမြင်ကတော့အဲ့တော့ဒါပေမဲ့ခုနကပြောလို့ဟိုတန်ဖိုးကတော့ခုနကပြောလို့အလုသမားတွေပါထွက်လာတယ်ဝန်ထမ်းတွေပါထွက်လာတယ်အပြင်ကိုထွက်လာကြတယ်နောက်တစ်ချိန်တည်းမှာပဲလုံခြုံရေးဘက်ကသူပြင်ဆင်မှုတွေလုပ်လာတယ်ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်အာတချို့တကယ်အဓိကနေရာတွေစုလေလိုပါလို့မှာဆိုရှင်လုံခြုံရေးချထားတယ်ဆန္ဒပြသူတွေဝင်လို့မရအောင်ကန့်တတာမျိုးတွေလုပ်လာတယ်အဲ့ဒါကိုပဲသူတို့ရှောင်ဖယ်သွားပြီးတော့ဆန္ဒပြကြတယ်အဲ့တော့ဆန္ဒပြမှုကလည်းပုံစံပြောင်းလာတာပြီးခဲ့တဲ့နေ့ရလို့စစ်ကြောင်းကြီးရှိစစ်ကြောင်းကြီးနဲ့ထွက်ပြီးအရှိသွားတာမဟုတ်ပဲနဲ့ရန်ကုန်မြို့ကနေရာအနှံ့အပြားမှာပုံစံမျိုးစုံနဲ့ပြတဲ့သဘောမျိုးဖြစ်လာတယ်ပို့ပြီးတော့လည်းကျေပြန့်လာပါတယ်ဒါအပြင်ရန်ကုန်မန္တလေးအပြင်တကယ်မြို့ရွာတိတိလေးအထိပါစနားပြမှုတွေကတော့ကျေပြန့်သွားတယ်အဲ့တော့ဒီနေရာမှာဒီနေ့ထပ်ပြီးတော့ထူးခြားချက်တစ်ခုပြောမယ်ဆိုရင်တော့တံမြန်လှူရှားမှုပေါ့ကျွန်တော်တို့ခုနကကြီးညာသွားသလိုပဲဒီတက်မလို့ပညာရေးသတင်းမှပညာရေးကနေပြီးတော့ Facebook ကနေပြီးတော့ထုတ်တယ်နောက်ဒီနိုင်ငံတော်ဒီအတန်လွှင့်ဌာနကနေပြီးတော့ကြီးညာတယ်ဒီကြီးညာချက်ထဲမှာဆိုလို့ရှိရင်လွတ်လပ်စွာဆန္ဒပြမှုထုတ်ဖော်ပြောဆိုမှုတွေကိုလက်ခံတယ်ဒါပေမဲ့မတူတဲ့အမြင်သဘောထားတွေရှိတယ်မတူတဲ့အမြင်သဘောထားတွေလည်းလက်ခံရမယ်ဒါတွေကိုချင်းချောက်ဟန်တာတာမလုပ်ရဘူးဆိုတဲ့သဘောမျိုးဖြစ်လာတဲ့အကြောင်းမလို့ဒီတံမြန်လှူရှားမှုကလည်းအားကောင်းလာမယ်နောက်ပိုင်းနောက်ရက်ဒီမှာအားကောင်းလာမယ်အနေအထားမျိုးရှိတယ်ဒီကနေ့မှာကိုပဲတံမြန်လှူရှားမှုလုပ်တဲ့လူတွေထွက်လာတယ်သူတို့လက်ငါးချောင်းထောင်ပြီးတော့ဒီဆန္ဒပြပွဲကိုတံမြန်ဆန္ဒပြမှုတွေလုပ်ကြတယ်ဒါပေမဲ့နှစ်ဖက်တင်းတင်းမာမာပြဿနာမရှိဘူးငြင်းချမ်းရနဲ့ပြီးသွားတယ်ဆိုတာကောင်းတယ်လို့ပြောရမှာပါနောက်ဒီနေ့ထူးခြားမှုတစ်ခုကတော့ကျွန်တော်တို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်မလို့ ਨੇ နီးစက်တယ်လို့ယူဆရတယ်ကျွန်တော်တို့တီရကူဆရာတော်ကြီးရဲ့ကပ္ပဗုဒ္ဓတက္ကသိုလ်ကနေဆရာတော်တွေကလက်မှတ်ထိုးပြီးတော့စာဆောင်ထုတ်ပါတယ်အဲ့ဒီစာထဲမှာတော့ လက်ရှိနိုင်ငံရေးကိစ္စတွေဟာဓမ္မလမ်းကြောင်းကနေပြီးတော့သွေးဖိနေတယ်။ဒါကြောင့်မလို့အများပြည်သူစံနှန်းနဲ့မဆန့်ကျင်တဲ့အစိုးရတည်းကပေါ်လာဖို့ဒုရယ်ဆိုပြီးတိုက်တွန်းထားတာတွေ့ရပါတယ်။အဲ့တော့ဒီကြေညာချက်ထဲမှာတော့တမရော်ကအာနာသိန်းတာတို့ဘာလို့တော့သူတို့ဖော်ပြထားတာမရှိဘူး။ဒါပေမဲ့ဒီအခြေအနေတွေဖြစ်နေတဲ့အခြေအနေကဓမ္မလမ်းကြောင်းကနေသွေးဖိတယ်။ဒီအစိုးရတည်းကလူလူလက်ခံတဲ့အစိုးရတည်းကပေါ်ဖို့လူရယ်ဆိုပြီးတော့ထောက်ပြထားတာရှိတယ်။အဲ့ဒါသူတို့စိုးရင်ကြောင်းပြောတဲ့သဘောပေါ့နော်။တစ်ချိန်တည်းမှာပဲမနေ့ကလည်းဒီမန်လီမှာရှိတဲ့စိုးရင်တိုက်စီရတော့တွေကလည်းသူတို့လက်မထိုးပြီးတော့ဒီလက်ရှိစစ်အာဏာသိမ်းတော့သူတို့ရေးပါတယ်ဒါကိုသူတို့လက်မခံဘူးဒါကိုငြင်းငြင်းဖြစ်ရှင်းမှုဆိုပြီးတောင်းဆိုတာရှိရဲဒါတော့အခုတန်ဃာတော်တွေပါပါလာတယ်သူတို့ကတော့လူကိုယ်တိုင်တော့မပါသေးဘူးသူတို့စိုးရင်ကြောင်ဖော်ပြတာပေါ့နော်အဲ့တော့ပါလာတဲ့အချင်းတွေထူးခြားမှုတွေရှိလာတယ်လို့ပြောလို့ရပါတယ်ဗ
ျဟုတ်ကဲ့ဒီလက်ရှိမှာဒီဆန္ဒပြမှုတွေနှစ်ဖက်ထိတိုက်မဖြစ်အောင်တော့နှစ်ဖက်စလုံးကတော့ထိနေသိမ်းအခြေအနေရှိနေသေးတာတော့ကျမတို့လက်ရှိအခြေအနေထိတော့တွေးနေရသေးတာပေါ့နော်ဒါပေမဲ့ဒီဆန္ဒပြတဲ့အခြေအနေပို့ပြီးတော့မြင့်လာတဲ့နေ့အမြတုံ့ပြန်မှုတွေကတော့ဘလို့ထူးထူးခြားခြားတုံ့ပြန်မှုတွေပြန်ပြီးတော့ဖြစ်လာနိုင်မလဲနောက်ဒီအခြေအနေကတော့ဘလောက်ထိဆက်သွားနိုင်မယ်လို့ထင်လဲရှင
်ဟုတ်ကဲ့အဲ့ဒါမှာဒီနေ့တုံ့ပြန်မှုတွေတဲ့မှာကျွန်တော်တို့ခုနပြောရမယ်ဆိုရင်ညမထွက်အမိန်ပေါ့နော်ကျွန်တော်တို့အခုလက်တော်ကျွန်တော်သတင်းကြားထားတာမန္တလေးမုံရွာအဲ့ဘက်ဒီမှာည7နိုင်တယ်မနေ့4နိုင်ဒီညမထွက်ရမေး144ထုတ်ပြန်လိုက်ပြီအဲ့တော့တနင်္ဂနွေအတိုင်းတာဖြစ်လာပြီလားတော့အခုထိတော့မပြောနိုင်သေးဘူးကျွန်တော်တို့အဲ့တော့ဒါတွေကတစ်ဖက်ကတုံ့ပြန်လာတာပေါ့ဒါအပြင်ကျွန်တော်တို့တက်ကြွလှုပ်ရှားတဲ့ခေါင်းဆောင်မှုပိုင်းကိုဖမ်းဆီးတာတွေလုပ်လာတယ်အခုဆိုအခုဆိုဒီကနေ့ဆိုရင်ဝန်ကြီးချုပ်နှစ်ယောက်စကိုင်းတိုင်းဝန်ကြီးချုပ်နဲ့ကင်းဝန်ကြီးချုပ်ကိုဖမ်းသွားတယ်ထိုနည်း၎င်းပဲတက်ကြွလှုပ်ရှားသူတွေရဲ့နေအိမ်တွေကိုညဘက်ဒီမှာအရဟုတ်တင်တဲ့ဝင်ပြီးဖမ်းလာမျိုးတွေကျွန်တော်ကြားနေရတယ်ဒါပေမဲ့သူတို့ကရှောင်းတိန်နေတော့လွတ်လာတယ်ပေါ့အဲ့တော့ဒါကစူရဘက်ကတုံ့ပြန်လာတာတစ်ဖက်ကဆန္ဒပြမှုတွေကိုဘယ်လိုတုံ့ပြန်မလဲကျွန်တော်ကြည့်တော့နေပြီးတော့မှဆိုရင်ဒီကနေ့ဆိုရင်ဒီရေပိုက်ထိုးပြီးတော့ဟိုလူစုခွဲဖို့ကြိုးစားတာတွေပါဖြစ်တယ်အဲ့တော့ဒါပေမဲ့အခုတက်ထိထူးခြားတာကရဲရင်အားပဲတုံ့တည်တယ်စစ်တပ်ကိုထုတ်လာတာမရှိသေးဘူးလူမျိုးမျိုးကိုထုတ်လာတာမရှိဘူးဆန္ဒပြလူလူနဲ့ထိတိုက်ဖြစ်လာတာမရှိဘူးအဲ့တော့အနေထားရဆိုရင်တော့ပြစ်မဲ့ခတ်မဲ့အနေထားတော့ကျွန်တော်တို့လက်တလုံးအနေထားမမြင်ရသေးဘူးဒါပေမဲ့ရဲကတော့သူတို့မန်နျူရအတိုင်းပဲသူတို့အထီးကျုံနှိမ်နင်းတဲ့ထုံးစံတိုင်းပဲရေးပိုက်နဲ့ဖြန်းတာတွေခုနဒုံးနဲ့ရိုက်တာတွေဒါမျိုးတွေလောက်ကောင်းလောက်လာနိုင်တယ်ဒါပေမဲ့အဲ့ဒီနေရာမှာခုနပြောလို့ဆန္ဒပြသူတွေဘက်ကဘလို့တံပြန်မလဲဆိုတာလည်းအရန်ရေးကြည့်ပါတယ်အခုမနေ့ကဆိုလို့ရှိရင်ဆန္ဒပြသူတွေကပိတ်ထားတဲ့နေရာတွေကိုရှောင်ကွင်းပြီးတော့သွားတယ်ထိတ်တိုက်မတွေ့ဘူးပေါ့နော်ထိတ်တိုက်မတွေ့ဘူးဆိုရင်တော့ပြဿနာသိမ်းမရှိဘူးထိတ်တိုက်တွေ့လာမယ်ဆိုရင်တော့ဒါပြဿနာရှိရဲဒါပေမဲ့တခုကကျွန်တော်တို့ဒေးလာမီတော့ဒီဆန္ဒပြတဲ့အင်အားစုမှာကြည့်လိုက်ရင်လူငယ် generation တွေအများများရတယ်ခုနောက်ပိုင်းသူတို့မှာကသူတို့ကြကြသူတို့မှာဟိုဒီ innovative ပေါ့နော်သူတို့ဟိုဒီလှုပ်ရှားမှုကိုဘယ်လိုမျိုးပေါ်ဆောင်မလဲဆိုရယ်စဉ်းစားခုအသက်လေးကြီးကျွန်တော်တွေ့နေရတယ်တွေ့နေရတော့စစ်တပ်နဲ့သူတို့ရဲနဲ့ထိတ်တိုက်တွေ့တဲ့အခါမှာသူတို့ဘယ်လိုရင်ဆိုင်မလဲဆိုတာဒါက implant စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါအဲ့တော့လက်တော်မှာတော့ကြီးကျယ်ထိတ်တိုက်ဖြစ်မှုတွေမရှိသေးဘူးဒါပေမဲ့အာနာဘီနေဘက်ကဒါကိုတုံ့ပြန်မှုအတွက်သူတို့ပြင်ဆင်တဲ့အနေအထားတွေတော့ကျွန်တော်တို့စပြီးတော့မြင်နေရပြီလို့ပြောနိုင်ပါတယ်ဗျ
ဟုတ်ကဲ့ဆန္ဒပြမှုတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ကျမတို့ဒါတစ်နှစ်ထက်တစ်နှစ်လူအင်အားတော့ပို့ပြီးတော့များလာတယ်ပို့ပြီးအချိန်မြင့်လာတာကိုတွေ့ရတယ်ဆိုတော့ဒီအချိန်တွေကတော့ဘယ်လောက်ထိကျေပြန့်လာနိုင်မယ်ထင်လဲရှင
်ဟုတ်ပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ပထမနေ့ကဆန္ဒပြတာအလုသမားနဲ့ចောင်းသားနဲ့ထွက်လာတယ်နောက်ဒုတိယနေ့မှာတစ်မျိုးလုံးဒီပါတိတ်နဲ့ချီပြီးတော့ပြလာတယ်အခုတတိယနေ့ဆိုရင်မျိုးတွေအကုန်ပါလာပြီဝင်တန်းတွေပါလာပြီဒါပေမဲ့ဒီအချိန်တွေကိုဘယ်လိုကယ်ရီလုပ်နိုင်မလဲဘယ်လိုဆက်သွားနိုင်မလဲဆိုတာအင်တန်စိတ်ဝင်စားဖို့ကောင်းပါတယ်အဲတချို့ကစိုးရင်ကြတယ်88မိတဲ့လူတွေကဒေါက်တာမောင်မောင်ဆိုကလက်ထက်တုန်းကလှုပ်ရှားမှုယူအီသွားအောင်လုပ်ခဲ့တဲ့ကာလာရှိတယ်အဲလိုအုတ်ချွေးစနစ်တွေလည်းပြက်နေပါပြီတကယ်ပြောရရင်တော့အဲ့တော့အဲ့လိုမျိုးအခြေအနေများဖြစ်သွားမလားဆိုရယ်စိုးရင်မှုရှိတယ်ဒါပေမဲ့ကျွန်တော်တို့စောင့်ကြည့်ရမှာပါဤသွားမလားဆိုရယ်အခြေအနေနောက်တစ်ခုကအခုထိတော့ဟိုငင်းကြမ်းနဲ့ဖြည့်ရှင်းနှစ်ဖက်လုံးဖြည့်ရှင်းမဲ့ပုံရတယ်ဒီနေ့ထုတ်ပြန်ချက်စစ်တပ်ကထုတ်ပြန်ချက်အရဆိုရင်လည်းသူတို့ဘက်ကငင်းငင်းနဲ့ဟိုဒီစနားပြမှုတွေကိုလက်ခံမယ်ဆိုရယ်အတိုင်းတာဖြစ်နေတယ်အဲ့တော့တက်နေစစ်တပ်နဲ့ဒုံကျွေးင်းနဲ့ထိတ်တိုက်ဖြစ်တာတဲ့ဆာလို့ရှိရင်ကျွန်တော်စိုးရင်တာခုနကကောင်တာတံပြန်ဆန္ဒပြမှုတွေနဲ့ထိတ်တိုက်ဖြစ်လာမှာပဲစိုးရင်ရတယ်ဒါကတော့ဆန္ဒပြသူတွေရဲ့ကြံတော်မှုပေါ်မှာမူတည်ပါတယ်နောက်တစ်ခုကဆန္ဒပြမှုနဲ့အနေထားပေါ့ဆန္ဒပြတဲ့အခါမှာကျွန်တော်တို့သတိထားမိလို့ဗဟုချက်မရှိဘူးဆိုတော့ကိုယ့်ကိုယ်ဗဟုပြုကြဆိုပြီးတော့လှုံ့ဆော်နေတယ်အဲ့တကြောင့်မလဲခုနကျမကြီးဝန်ထမ်းကြီးပညာရေးဝန်ထမ်းကြီးနောက်ဒေတာအလိုက်အားမျိုးတွေကသူကသူအတိအကျသူ့ဗဟုနဲ့သူသွားနေတယ်ဗဟုချက်မရှိဘူးဖြစ်နေတယ်အဲ့ဒါကအာကောင်တလားအာနေတလားဒီအခြေအနေကအဲ့ဒါကကျွန်တော်တို့နောက်ပိုင်းမှာကြည့်ရမယ့်အခြေအနေပေါ့အာကောင်ချက်လည်းဖြစ်နိုင်တယ်လို့အာနေချက်လည်းဖြစ်နိုင်တယ်အဲ့ဒါကျွန်တော်အတော်ကြီးကိုသတိထားရမယ့်ကိစ္စပါနောက်တစ်ချိန်နောက်တစ်ဖက်မှာကျွန်တော် CRPH လို့ခေါ်တဲ့လွှတ်တော်ကုစားပြုကော်မတီလှုပ်ရှားမှုအနေနဲ့အချိန်မြင့်လာတယ်ဒီနေ့ချက်ထုတ်တဲ့ညညာချက်အရဆိုလို့ရှိရင်ဒီအာနာသိမ့်မှုဟာတရားမဝင်ဘူးဒါရာဇဝတ်မှုဖြစ်တယ်ဆိုတော့ထောက်ပြချက်တွေသူတို့လှုပ်လာတယ်လှုပ်လာတော့ဒါက ြောမယ်ဆိုရင်တော့ရွက်ကောက်ပွဲရလိုက်ရနိုင်လာတဲ့အဖွဲဖြစ်တဲ့ကြောင့်ဒါလက်ဂျစ်တမိတ်ဖြစ်တဲ့ဘော်ဒီဖြစ်တာ ਉਹ အဲ့တော့ဒီအဖွဲကအဲ့လိုပြောလာရဲဆိုရင်ဒီအဖွဲရဲ့အရှင်ကလည်းဘယ်လောက်ထိတက်လာမလဲတန်ဖိုးမြင့်လာမလဲကျွန်တော်စောင့်ကြည့်ရပဲအနေထားပါအဲ့တော့လက်တော်အဖြစ်ပြောရင်တော့ကျွန်တော်စိုးရင်လည်းဒီထဲမှာ e လှုပ်ရှားမှု e သွားမှာဆိုရဲဒါပေမဲ့ထူးခြားတာကလူငယ်မျိုးဆက်တွေကအများပါလာတယ်အဲ့တော့လူငယ်မျိုးဆက်တွေရဲ့အခြေအနေကလည်းကျွန်တော်စောင့်ကြည့်ရမှာပါ
ဟုတ်ကဲ့ပါရှင့်အခြေအနေကတော့လက်ရှိကတော့ဒီဆန္ဒပြပွဲတွေဘယ်လောက်ထိကျေပြန့်လာမလဲဒီပေါ်မှာတုံ့ပြန်မှုတွေဘယ်လိုဖြစ်လာမလဲဆိုတာတော့စောင့်ကြည့်ရပါပါဒီကနေ့ကြေညာချက်လိုဟာမျိုးနောက်ကရင်မှာတနက်နဲ့ပြစ်ဖောက်လိုက်တဲ့ကိစ္စမျိုးနောက်နေပြည်တော်မှာမိသက်ပိုင်နဲ့နှိမ်နှင်းတာမျိုးဒါတွေကိုကြည့်ပြီးတော့တချို့ကတော့လေဒါကစစ်တပ်ကတော့အင်အားသုံးဖို့အတွက်ဟိုပို့ပြီးတော့လှုပ်ဆောင်လာတယ်ရှိတယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျမတို့ကတော့အခြေအနေကိုစောင့်ကြည့်ရမှာပါကျမတို့ VOA အနေနဲ့လည်းနောက်ဆုံးရအခြေအနေတွေကိုဒါအချိန်နဲ့တပြင်းကြီးအမြဲတမ်းတင်ဆက်ပေးနိုင်ဖို့အတွက်ကြိုးစားနေပါတယ်
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်။အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါလိမ့်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စစ်အာဏာသိမ်းမှုနဲ့မြန်မာစီးပွားရေးအခြေအနေကိုတင်ပြပေးမှာပါ။စင်အာနာသိမ့်ပြီးတည်င်းဘက်တစ်ပတ်အတွင်းမှာပဲမြန်မာစီးပွားရေးအပေါ်မှာတိတိတသားရိုက်ခတ်လာတာကိုတွေ့ရပါတယ်။ဂျပန် BR ထုတ်လုပ်ရေးလုပ်ငန်းကြီးကီရင်ကစစ်တပ်အာနာသိမ့်မှုကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ရဲ့မြန်မာစီးပွားရေးဥပိုင် limited နဲ့အလုတ်ဆက်ပြီးမလုပ်တော့ဘူးလို့ကြေညာလိုက်ပါတယ်။ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေမှာ American တန်ခတ်ပိတ်ဆို့မှုကိုစိုးရိမ်နေကြသလိုတာမန်ပြည်သူတွေချမ်းမှာတော့ကုန်စည်နှုံးတွေတက်နေတဲ့ဒဏ်ကိုခံနေရပါတယ်။ဒီတည်င်းဘက်စီးပွားရေးအစီအစဉ်မှာအပြည့်အစုံကိုမတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ
်မြန်မာစစ်တပ်အာဏာသိမ်းပြီး9ရက်မြောက်နေ့မှာပဲစစ်တပ်ရဲ့ဥပိုင်း limited နဲ့အလုတ်ဆက်မလုပ်တော့ဘူးလို့ဂျပန်ဘီယာထုတ်လုပ်ငန်းကြီးကီရင်ကကြေညာခဲ့ပါတယ်စစ်တပ်ရဲ့လုပ်ရအပေါ်မှာအလွန်စိုးရိမ်ရာကြောင့်ကီရင်လုပ်ငန်းကြီးကကြေညာတာပါလက်ရှိအခြေအနေအရဥပိုင်း limited နဲ့ဖက်ဆက်လုပ်ငန်းကိုရပ်ပစ်ဖို့ကလွဲလို့တခြားရွေးချယ်စရာမရှိတော့ပါဘူးဥပိုင်း limited ဟာစစ်တပ်ကိုငွေကြေးပံ့ပိုးပေးနေတာပါလို့ Kiran လုပ်ငန်းကကြေညာချက်မှဖော်ပြခဲ့ပါတယ်စစ်တပ်ပိုင်းမြန်မာဘီယာနဲ့အလုတ်ဆက်မလုပ်တော့ဘူးလို့အခုလိုဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဒီရလက်ထွက်ဖို့တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar ကကြိုဆိုပါတယ်ပြည်တွင်းမှာဈေးကွက်ဝေစုအခိုင်အမာရထားတဲ့မြန်မာဘီယာအတွက်အကျိုးအမြတ်ထိခိုက်နိုင်သလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒါပေမဲ့လည်းစစ်တပ်နဲ့ပတ်သက်တဲ့မြန်မာဘီယာအပေါ်မှာအခုကေရင်ကအဆက်အသွယ်ဖြတ်လိုက်တာဟာဆိုရင်ပြည်ပမှားတယ်မဟုတ်ဘဲပြည်တွင်းမှာပါအကျိုးသက်ရောက်မှုရှိမယ်လို့စီယုံလှုပ်ရှားမှုအဖွဲ့ Justice for Myanmar ကယူဆပါတယ်။ဒါကတော့အာနာသိမ့်ပြီး9ရက်အကြာစစ်တပ်ရဲ့လုပ်ငန်းတစ်ခုအတွက်တည်သာထင်ရှားတဲ့အပြောင်းအလဲဖြစ်ပါတယ်။နိုင်ငံတကာနဲ့ဆက်ဆံလုပ်ကိုင်နေရတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်တော့အမေရိကန်ဘက်ကမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်လာလိမ့်မလားဆိုတာကိုစောင့်ကြည့်နေကြပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ်။
ကျွန်တော်တို့ကဒီလောင်းတန်းမှာဆွေးနွေးနေကြတာတော့ ခုရဲ့ဒီ US session လုံးမလုံးတစ်ချက်တော့ကြည့်တယ်။အဲကြတော့ကျွန်တော်တို့ဒီခြေဘူးပိုင်းနော်အရင်တော့လည်းဟိုတက်ဖို့ဆိုရတဲ့ထက်မှာလည်းကျွန်တော်တို့ကဒီဝေပေးခြေတဲ့နေရာမှာ US session ရှိတဲ့ဘက်ကြောင့်မလို့ကျွန်တော်ကစင်ကာပူရှိတဲ့ company ကဆင့်ခံပြီးတော့ဒီခြေမာဗီကနေတခြားနိုင်ငံရောင်းရင်ကျွန်တော်ကဘာပြရစင်ကူကိုထွက်ပြတယ်စင်ကူကတဆင့်ခံပြီးမှတခြားနိုင်ငံတော့ပါတယ်ပေါ့နော် US ဆိုတော့သူကအမေရိကနေဖြတ်ကြတာဘန်းတော့အမေရိကလို့ဘာလို့ကတက်ရတာဆက်တဲ့ခါကျတော့အဲဒီချင်းမှုဘန်းမှာအဲ့တခုပဲကျွန်တော်တို့ဒီကိုယ်စားမှုဘန်းကိုထိတိုက်နိုင်ကြည့
်စစ်တပ်အာဏာရှင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပြီးအရေးယူဒဏ်ခတ်ဖို့လည်းပြောဆိုထားတာပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မဲ့အရေးကိုတာမန်လူမှုတွင်းမှာလည်းစိုးရိမ်ပါတယ်အယောင်းဝယ်သမားကိုဝနာဆိုက
နိုင်ငံတကာပိတ်ဆို့မှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဖြစ်ဖို့လည်းအလားအလာရှိပါတယ်အဲ့ပို့ပြီးတော့ပြည်သူလူထုအနေနဲ့ကိုဗစ်ကာလောက်လည်းကြုံခဲ့တဲ့စားဝတ်လေးတွေအခက်အခဲဖြစ်ခဲ့တဲ့အခုဒီလိုမျိုးကြီးအာဏာသိမ်းလိုက်တဲ့အပေါ်မှာလည်းစီးပွားရေးပိတ်ဆို့မှုတွေဖြစ်လာမယ်ဆိုရင်ပြည်သူလူထုတွေကခါးသီးပြီးခံမှာပြည်သူလူထုပဲသူတို့စီမှာတော့မိသားစုလည်းတားသိမ်းပေးတဲ့စားလုံးမကုန်ဘူးလို့အခုတော့သိရတယ်လေ
ဆီယနာသိမ့်မှုကိုမျိုးရိုးစင်ဆက်အတွေ့အကြုံရင့်ကြတဲ့မြန်မာပြည်သူတွေကတော့ဆီယနာသိမ့်ပြီဆိုတာနဲ့ဘာမှပြေးပြီးတော့ငွေထုတ်ကြပါတယ်လူတို့ရဲ့စိုးရိမ်ချက်ကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခုလိုပြောပြပါတယ
်ဟုတ်ကဲ့ပါဒါပရမသုံးစပြီးတော့ထိန်းသိမ်းတဲ့အချိန်တရက်နေရပါတော့ကျွန်တော်အင်တာနက်နဲ့အွန်လိုင်းနေဖြတ်ထားတာပေါ့ဖြတ်ထားတော့ကြောက်မလို့ဘန်နေမှာကျွန်တော်တို့ပတ်စံထိုးလို့မရဘူးအော် online နဲ့ပြီးချေတဲ့အကုန်လုံးကပြီးလို့မရဘူးเนาะအဲ့ဒီကဘန်နီအားလုံးပိတ်တယ်ဆိုပြီးမှမြန်မာနိုင်ငံဘန်များအသင်းကခြေရန်ရထုတ်ပြန်တာပေါ့เนาะထုတ်ပြန်တယ်ပဲကြောက်လို့ဒုတိယ ADM မှာတန်းစီကြတယ်ဆိုတော့လည်းပတ်စံထုတ်လို့မရဘူးတချို့ကြတယ်ဒါတခုခုပြင်မှာစိုးရိမ်နေတဲ့အတွက်ကြောင့်မလို့ဒုထုံးစံအတိုင်းပေါ့ကျွန်တော်စားနိုင်ရိတ်ခါပဲစမ်းစီစားမယုတ်ချက်တော့เนาะဒါတွေဝယ်ကြတယ်เนาะဝယ်ဖို့တော့လိုရတဲ့ပတ်စံထုတ်လို့မရတော့ကြောင့်မလို့ဒီအနေမှာတော့စိုးရိမ်နေကြတယ်เนาะဒီအနေမှာတော့ကျွန်တော်အင်တာနက်တင်ရတယ်ဘန်နေတော့ဖွင့်ပြီးတယ်ဆိုတော့လည်းလူတွေအများကြီးဝိုင်းထုတ်တဲ့ပဲကြောင့်မို့ဘန်နေမှာလည်းကျွန်တော်ငွေစက်ကူပေါ့နော် cash ဟိုရှားပါမှုဖြစ်တယ်ပြီးတော့အကန့်အသတ်တွေလုံးလိုက်တယ်ပေါ့နော
်ဒါတွေမကပါဘူးအာနာသိမ့်လိုက်တဲ့မနေ့ခင်မှာပဲအခြေခံစားကုန်တွေအပြည့်အလားဝယ်ကြပါတယ်အယောင်းဝယ်သမားမနှင်းနှင်းရီက
ဆိုတော့အကုန်လုံးတအားဝယ်ကြတယ်ဒီရက်ပိုင်းတရက်နှစ်ရက်တော့မှအယောင်းဝယ်တယ်ပြောစံစည်းရလဲအခုဒီတပတ်တွေကိုတတ်သွားတယ်စံစည်းလဲတတ်သွားတယ်အဲ့လိုပြောပါအမတို့ကဒိုင်ယာနေပြန်ဝယ်ရတာဆိုတော့
လေရန်ကုန်မြို့ခံကိုအောင်နိုင်ကတော့ရှေ့လျှောက်စီးပွားရေးကြက်တဲလာမဲ့အရေးကိုစိုးရိမ်နေပါတယ
်ဟိုကအမားမရှိရင်ဂုံဘောကမပုတ်နိုင်ဘူးနော်မပုတ်နိုင်အလုပ်ကံကတော်တော်လေးကိုတက်တယ်အခုလက်ရှိတော့မှအလုပ်လက်မဲ့တွေကများနေတော့အဲဒီစီးပွားရေးကတော်တော်ကြီးကိုတော်တော်ဆွဲတင်ရမှာပေါ့နော်အခုတော့မှတော်တော်များတယ်ပိတ်တဲ့ဆေးရုံနဲ့အများကြီးအဲဒါကြောင့်မလို့အလားအလာကတော့တိတ်မမြင်ဘူ
းဒါကတော့မြန်မာစီးပွားရေးအချက်အချာမျိုးလို့ခေါ်ကြတဲ့ရန်ကုန်မြို့သူမြို့သားတွေပါမြို့တော်နေပြည်တော်ဘက်မှလည်းလူထုရဲ့စိုးရိမ်မှုကိုလည်းတင်ပြပေးပါမယ်အယောင်းဝယ်မကောင်းရင်စားဝတ်နေရေးအခက်တွေမှာကိုပူပန်နေတဲ့နေပြည်တော်ကအယောင်းဝယ်သမားတဦးကတော့
ဒီဒီငိမ့်ငိမ့်လေးနဲ့ဖြစ်စေချင်တာပေါ့ဒီဒီငိမ့်ငိမ့်လေးနဲ့ဆိုတော့သူကသူမှန်မှန်လေးရအောင်အခုဥစ္စာကြမတည်နေတော့ကြတော့ဝယ်တဲ့လူတွေကလည်းဟိုကြောက်လို့မလာတာလားမသိအခုကျမတို့လည်းရောင်းရတာဟိုစားဝတ်နေရေးကြောင်းတာရောင်းနေရလေကြောက်ကြောက်လန့်လန့်ပေါ့ရောင်းရ
နောက်တူဦးကလည်းဒီအခြေအနေကချို့တဲ့သူတွေအတွက်ပိုပြီးတော့အထင်နာစေမယ်လို့ယူဆနေပါတယ
်ခြေကံလူရန်သားတွေအတွက်ဟာထိခိုက်နိုင်မှုတော့စီနိုင်နေတာစီနိုင်နေဆိုတာဟုတ်ပါပေါ့ရောင်းဝယ်ပေါက်ကမှုကလည်းအနေဖြင့်ဟိုဟိုဘယ်လိုပြောမလဲအကြက်တဲလေးတွေဖြစ်လာတာပေါ့ဗျာလူတွေလည်းနည်းနည်းအဆင်မပြေမှုတွေများလာတယ်မဟုတ်လားအဲဒါကြောင့်မလို့ရောင်းဝယ်မှာတော့အနေဖြင့်တော့ထိခိုက်နေတာဒါပေမဲ့အများကြီးတော့မထိခိုက်နေတာပုံမှန်လေးတော့ဟိုရောင်းဝယ်ဖြစ်ပါတယ်
ကိုဗစ် -19 ကပ္ပကပ်ဘေးကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊ဂုံတုပ်လုပ်ငန်း၊တည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်လုပ်ငန်းခွင်အတော်များများအခက်အခဲကြုံနေရပြီးဖြစ်တဲ့အချိန်မှာဆင့်အာနာတင်းတာကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုအပါအဝင်ပြည်တွင်းလုပ်ငန်းတွေရှေ့ရေးအလားအလာအတွက်အခြေအနေကိုစောင့်ကြည့်နေကြရပြီးမရေရာမှုတွေကလည်းပိုများလာနေပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ
မတင်ကြီးထိုက်တင်ပြပေးခဲ့တာပါ
အခုအင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ကိစ္စရဲ့အပေါ်အမေရိကန်ပြည်ထောင်စုကအင်ပတန်စိုးရိမ်နေပါတယ်မြန်မာနိုင်ငံရဲ့အရတားအစိုးရခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အနိုင်ရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေတိုင်းဒေသကြီးနဲ့ပြည်နယ်တချို့ကဝင်ကြီးတွေအတိုက်ခံနိုင်ငံရေးသမားတွေစာရေးဆရာတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားပါတယ်။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကလွတ်တော်နေရာအလုံးရဲ့83ရာခိုင်နှုန်းအနိုင်ရခဲ့ပြီးမြန်မာနိုင်ငံလွတ်တော်အစည်းအဝေးစတင်ခေါ်ယူတဲ့နေ့မှာပဲစစ်အာဏာသိမ်းခဲ့ပါတယ်။NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အယက်သားအစိုးရခေါင်းဆောင်အဖြစ်2015ခုနှစ်ကလေးကတရားဝင်တာဝန်ယူခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကိုမြန်မာစစ်ခေါင်းဆောင်တွေကလက်မခံဘဲမဲမတမာမှုရှိတယ်လို့ပြောဆိုဆွဆွဲခဲ့ပါတယ်။ဒီလိုဆွဆွဲပြောဆိုမှုတွေအပေါ်အရေးယူမှုမရှိခဲ့ဘူးဆိုပြီးမြန်မာအစိုးရလွတ်တော်အဆောက်အအုံကိုစစ်သားတွေနဲ့ဝိုင်းရံပြီးတိုင်းပြည်အာဏာသိမ်းခဲ့ပါတယ်။အဲဒီနောက်နိုင်ငံတော်အရေးပေါ်အခြေအနေတစ်နှစ်သတ်မှတ်လိုက်ကြောင်းမြန်မာစစ်တပ်ကအစိုးရပိုင်းရုံးမြင့်တန်ကြားလိုင်းကတဆင့်ကြေညာခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခွင့်ရှိတယ်လို့ထောက်ပြပြီးအခုလိုကြေညာလိုက်တာပါ။မြန်မာနိုင်ငံရဲ့အခြေခံရန်ရာတွေဖြစ်တဲ့အစိုးရဝင်ကြီးဌာနအများစုကိုစစ်တပ်ကထိန်းချုပ်ထားပြီးအစိုးရပိုင်းမဟုတ်တဲ့ရုံးမြင့်တန်ကြားလိုင်းတွေကိုလည်းခေတ္တရပ်ဆိုင်းခဲ့ပါတယ်။အစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေလည်းစောင့်ကြည့်ဖို့မှာကြားထားပါတယ်။မြန်မာစစ်တပ်ဟာတိုင်းပြည်အာဏာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လက်ထက်ကိုလွှဲပြောင်းပေးခဲ့ပါတယ်။ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့မြန်မာစစ်တပ်အကြီးအကဲတို့ဟာပြီးခဲ့တဲ့နှစ်ပိုင်းတွေကအာဏာကိုမျှဝေပြီးပူးတွဲအုပ်ချုပ်လာခဲ့တာဖြစ်ပြီးမြန်မာနိုင်ငံရဲ့ကိစ္စအဝဝမှာလည်းမြန်မာတပ်မတော်ရဲ့လွှမ်းမိုးမှုကကြီးမားနေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတွေကိုစစ်တပ်ကထိန်းချုပ်ခွင့်ရှိပါတယ်။ဒါအပြင်ပြတ်တော်နေရအလုံးရဲ့၄ဘုံတဘုံကိုစစ်တပ်ကပဲထိန်းချုပ်နေရယူထားတာဖြစ်ပါတယ်။သိမ်းယူထားတဲ့အာဏာကိုချက်ချင်းလွှဲပြောင်းပေးဖို့မြန်မာစစ်တပ်ကိုနိုင်ငံတကာအတိုင်းအဝိုင်းကတညီတညွတ်ထဲတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းထားပါတယ်။ဖမ်းဆီးခံရတဲ့တက်ကြွလှုပ်ရှားသူတွေနဲ့အစိုးရအဖွဲ့ဝင်တွေကိုလည်းလွှတ်ပေးဖို့ဆက်သွယ်ရေးဖြတ်တောက်ကန့်သတ်ထားတာတွေဖယ်ရှားပေးဖို့ပြည်သူတွေကိုအကြမ်းဖက်မှုတွေမလုပ်ဖို့လည်းသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။နိုဝင်ဘာ10ရက်နေ့မှာဒီမိုကရေစီနီလန်းတကြားကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမြန်မာပြည်သူတွေရဲ့ရွေးချယ်မှုကိုမြန်မာစစ်ကောင်းဆောင်တွေဥပိ္ပခါမပြုဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကပြောပါတယ်ဒီမိုကရေစီရဲ့လွတ်လပ်ရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်နေပါတယ်မြန်မာစစ်တပ်ရဲ့အာဏာသိမ်းလုပ်ရတွေကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့လဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလန်ကန်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အင်္ဂါနေ့မနက်ခင်း VOA ရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်းကြီးထက်ကပြောပြပေးပါမယ်
။မြန်မာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့တနင်္လာနေ့ကလမ်းပေါ်အထွက်ဆန္ဒပြပွဲတွေအပြီးမှာတော့အာဏာသိမ်းအဖွဲ့ကရန်ကုန်နဲ့မန္တလေးမြို့နယ်တချို့မှာည၈နာရီကနေမနက်၄နာရီအတွင်းညမထွက်ရအမိန့်ထုတ်ပါတယ်စစ်တပ်ကဖမ်းထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့ပန်ကြားခဲ့ပေမဲ့စစ်တပ်ကငြင်းဆန်ခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဖေဖော်ဝါရီလ၈ရက်နေ့တနင်္လာနေ့မှာပြောပါတယ်ဆန္ဒပြမြန်မာပြည်သူတွေနဲ့အမေရိကန်ကအတူရပ်တည်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်မြန်မာစစ်တပ်အာဏာသိမ်းတဲ့အပေါ်တရုတ်ဘက်ကပွင့်ပွင့်လင်းလင်းမဆန့်ကျင်တာကိုအမေရိကန်ဘက်ကစိုးရိမ်နေလို့အင်ဗျူရောပြောခွင့်ရကလည်းပြောဆိုပါတယ်မြန်မာစစ်တပ်ဘက်ကရပ်သားနိုင်ငံရေးခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူလိုက်တာကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကသတ်မှတ်ကြေညာပြီးစစ်တပ်အာဏာစွန့်ဖို့ပြောဆိုထားပါတယ်မြန်မာစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးအမေရိကန်အမျိုးသားလုံခြုံရေးအဖွဲ့ဘက်ကအမေရိကန်ရဲ့မိဖက်တွေမဟာမိတ်တွေနဲ့ဆက်သွယ်ဆောင်ရွက်နေပြီးဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုသုံးသပ်ဆောင်ရွက်နေကြောင်းလဲအင်ဗျူရောပြောခွင့်ရကပြောပါတယ
်။တရင်ချင်းချက်ကိုမတ်တင်ဂီထက်ကတင်ပြပေးခဲ့တာပါ။ Washington မြို့ရော View American တန်ကနေ2021 February လ5ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 50 51တို့ကနေထုတ်လွှင့်ပေးနေတာပါ။ အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကို Engineer Tony Mock ထုတ်လုပ်သူ Matt Engineer တို့နဲ့အတူတင်ဆက်ပေးခဲ့တာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.